အနန္တဣဒ္ဓတဓမ္မဣဒ္ဓံသုသပိသသောဘာလဘောတရားကိုအနန္တဘောဓအနုဘောဓဉာဏ်ဖြင့်ပြင်ပမြတ်စွာသက္ကတက္ကထွေထွေ၍မတိခြင်းကြောင့်အနန္တဘောဓအနုဘောဓဉာဏ်ဖြင့်ပြင်ပမြတ်စွာသက္ကတက္ကထွေထွေ၍မတိခြင်းကြောင့်အမတိဝေဒံပတိဝေဒံဉာဏ်ဖြင့်မေဇိဖို့ဇိတိတိုင်အောင်ထွင်းဖို့မတိမြင်ခြင်းကြောင့်ဒီဟောဤလောကလောက်အယံပဇာဤတတဝအပေါင်းသည်တန္တာကုရကဇတယကံဒီတို့ဤခြင်းချင်းခြင်းသေးကဲ့သို့ရှုပ်ထွေးပူလင်း၍နေရပေ၏ကုရကဇတဏိကဇတဇာပေါင်းသောငှက်မှဤအတိုက်တစ်ခွဲဖြစ်၍နေရပေ၏မောဇာပပဇာဘုသာဖြူစံဖြင့်ဒီမြတ်တစ်ခွဲဖြစ်၍နေရပေ၏အဘဉ္ဇံသံသဟု၏ညီမေပြမရှိသောဒုက္ခတိမကောင်းမှုဖြင့်လူတိစိတ်ဓမ္မတို့လာရောက်ရာဖြစ်သောအဘေတန္တရာကို၎င်းဒုက္ခတိမကောင်းမှုဖြင့်လူတိစိတ်ဓမ္မတို့လာရောက်ရာဖြစ်သောဝိနိပါဒအလုံးအတ္တခန္ဓာကင်းလျက်ဖြူဖျက်ပြိုကွဲပျက်စီးလျက်ကြာရာဖြစ်သောအဘေတန္တရာကို၎င်းနန္ဒရင်စာအဘေတန္တရာမှတွင်တဲ့တန္တရာကို၎င်းသာတိဟုတ္တိမကျော်တော့မလွန်မြောက်နိုင်မီဒီကရရခရင်ဖြစ်ပေါ်လာခြင်းအကြောင်းရင်းကြည့်လိုက်တော့ရှင်အနန္ဒကိုရောမြတ်ကတသိယောအုပ်တစ်ခုအတွင်းကိုရုတိုင်ကမ္မတဓမ္မအမိရတဲ့ဤကုန်းရတဲ့မလန်းမကန်းပေါ့နော်ဒေါအုပ်တစ်ခုအတွင်းမှာနိဒန်စင်တော်မူပါတယ်နိဒန်စင်တဲ့သူရာကတော့အရိယာသူတော်ကောင်းတွေကတော့မိမိတို့ရရှိတဲ့သမဘတ်တွေကိုဝင်စားစေညာနာရှင်များတို့ကတော့အနာဂယန္တိကနိရောဓသမဘဝင်စားနိုင်လေနိရောဓသမဘဝင်စားတယ်ပေါ့နော်မိမိတို့ရရှိတဲ့သမဘတွေကိုဝင်စားပြီးတော့အချင်းကိုကုန်လွန်စေတာကိုနိတ္တဆင်းနေလို့ဒီလိုခေါ်ပါတယ်အဲဒီလိုနိတ္တဆင်းတော်မူတဲ့အချင်းကောင်မှကြောင်းကျိုးဆက်ပြိစ္ဆာဓမ္မဘသဘောတရားတွေကို၄မျိုးသောအချင်းအဖြစ်သူကရှုပါသုံးသပ်တော်မူပါတယ်ဘဝိသတိဆရာသင်္ခါရသင်္ခါရသင်္ဆရာဝိညာဏသတိဖြင့်ဘုရားရှင်ဟောကြားပြတဲ့ဆုံးဆုံးမှထားတော်မူသည့်အတက်အဝိဇ္ဇာကြောင့်သင်္ခါရဖြစ်ပုံသင်္ခါရကြောင့်ဝိညာဉ်ဖြစ်ပုံဝိညာဉ်ကြောင့်နာယောဖြစ်ပုံသတ္တိဖြစ်အနုလောမနိအဖြစ်လည်းကြောင်းကျိုးဆိုသစ္စာသမုပ္ပါဒ်ဘောဓိယတိကိုသိသည်တင်းသိပြီးတော့ဝိပဿနာရှုပွားသုံးသပ်တော်မူတယ်ပတိလောမနိအဖြစ်ကြောင်းမှန်လှမ်းပြီးတော့နော်သမရဏဘာကြောင့်ဖြစ်တဲ့ဇာတိကြောင့်ဖြစ်တဲ့ဇာတိဘာကြောင့်ဖြစ်တဲ့ဘဝကြောင့်ဖြစ်တဲ့ဘဝဘာကြောင့်ဖြစ်တဲ့ဥပါဒဏ်ကြောင့်ဖြစ်တဲ့ဇာတိဖြစ်နော်။ဉာဏ်ဉာဏ်လှမ်းပြီးတော့လေပတိလောမနိအဖြစ်လေကြောင်းကျိုးဆက်ပိစ္ဆာဘုဘဘုရားတွေကိုသိသိပြီးတော့ဝိပဿနာရှုပွားသုံးသပ်တော်မူပါတယ်။အလေကောင်ကနေဖောက်ပြီးတော့အရင်အဝိဇ္ဇာဘက်သို့လေဉာဏ်ဉာဏ်လှမ်းပြီးတော့လေကြောင်းကျိုးဆက်ပိစ္ဆာဓမ္မဘုဘဘုရားတွေကိုသိသိပြီးတော့ဝိပဿနာရှုပွားသုံးသပ်တော်မူတယ်။အလေကောင်ကနေဖောက်ပြီးတော့အဆုံးဇာတိကမ္မနာပဲသွားတယ်နိစ္စနိအဖြစ်နဲ့ကြောင်းကျိုးဆက်ပြိစ္ဆာသမုပ္ပါဒ်ဘောတရားတွေကိုသိကြည့်ပြီးဝိပဿနာရှုပွားသုံးသပ်တော့ဘူးပါတယ်ညီလေးနီးပေါ့နော်နွယ်ခွေတဲ့ယောက်ျားများတောင်းတခုအတွင်ရောက်တဲ့အချိန်ကမိမိအလိုရှိတဲ့နွယ်ကိုလိုက်ရှာဖွေလိုက်တော့တစ်ခါတည်းအရင်ကစတဲ့အရင်ကစတဲ့အရင်ကလည်းဖြတ်အလိုရှိတော့တစ်ပြေးပြေးဆိုပြီးတင်ယူအဖျားရောက်တဲ့အခါကျတော့ဖြတ်ပြီးလူတဲ့နေရာမှာအတုံးချအတုံးချလို့ရတယ်။ဒီပုံစံတိုင်းမှာဘုရားရှင်ဒီအဝိဇ္ဇာကနေပြီးတော့ဟောရာမရဏအတိအစဉ်အတိုင်းဟောတဲ့မိလည်းရှိ။တခါတည်းငွေခွဲတဲ့ယောက်ျားကတော်ရဲမှာနေသွားဆရာတော့ဆရာကနေစတွေ့တာလေရှိတယ်။ရှင်ရင်လည်းဒီယောက်ျားကဒီအဆရာကနေစပြီးဒီနယ်ကိုဖြတ်။ဖြတ်ပြီးတော့ဒီချိန်ကြီးအရင်ဘက်ကိုတင်းတင်းတင်းတင်းပြီးဆွတ်သွားလိုက်တာအရင်ရောက်တော့လူလောက်ဖြတ်ပြီးတော့အတုံးချအတုံးချလို့မရဘူးလားရတယ်။အဲဒီလိုကြောင်းဉာဏ်လှမ်းတဲ့စနစ်အဖြစ်နဲ့ဒီကြောင်းကျိုးဆက်ပြိဿနမှုဘုကိုရှုမှတ်သုံးသပ်တော်မူတယ်။တခါတည်းကဒီလိုငွေချတဲ့ပုဂ္ဂိုလ်ကငွေကိုလိုက်ဆိုင်တဲ့အလဲကနေတော့တွေ့ရလဲရှိတယ်။အလဲကတွေ့ပြီးဆိုလို့ချင်းအလဲကနေဖြတ်ဆက်ပြီးတော့အရင်ဘက်ကိုတင်သွား။အရင်ရောက်တော့ဖြတ်ပြီးတုံတုံးလို့မရဘူးလားရတယ်။ဒီပုံစံစနစ်အတိုင်းပဲ။တရားရှင်ဒီအလဲကောင်ကနေဖောက်ပြီးတော့အလေကောင်ဆိုရတော့ခုလိုအထူးသဖြင့်တော့အနာဂတ်ဘဝအတွက်ရည်ရွယ်ပြီးတော့ပြည့်စုံပြည့်ထောင်နေတဲ့ကမ္မဘုပေါ့နော်။ဒါကြီးဒီလူမကြီးတွေကမ္မကုသိုလ်ပြည့်တဲ့အခါမှာသုတောင်းတဲ့ထုံးလေးနည်းနည်းတော့ရှိပါလိမ့်မယ်။နိဗ္ဗာန်မြတ်ကြီးစံကြဆိုပြီးစံကြလေးခံပြီးတောင်းတဲ့အဆုပေါ့။ဟုတ်လား။အဲဒီဥစ္စာဆင်းမန်းထားတဲ့ကမ္မဘုပဲ။အဲဒီကမ္မဘုကလည်းကြောင်းမြန်လှမ်းပြီးအရင်အဝိဇ္ဇာအတိအရှုပွားသုံးတာခဲ့ရင်လေ။ အဲ့ဒီလိုမဟုတ်ပဲတခါတည်းလေကောင်ကနေဖောက်ပြီးတော့ဟုတ်အဖျားရာမရဏအထိသွားတဲ့နည်းဖြင့်အားဖြင့်ရှိလို့ရနွယ်ခွေတဲ့ယောက်ျားကအလေကောင်ကတွေ့ပြီဆိုရင်ဒီအလေကနေဖြောက်ပြီးအဖျားပဲတင်သွားအဖျားရောက်တော့လူတော်ဖြောက်ပြီးတော့မိမိလို့ရှိရင်တော့အသုံးချရင်လည်းမရဘူးဖျားအဲ့ဒီပုံစံအတိုင်းပဲနော်အလေကောင်ကနေဖောက်ပြီးတော့သက္ကုသပတိစ္စရူပိစ္စဥပ္ပိစ္စဒီသက္ကုဝိညာဏဒိဋ္ဌာန်တိတိဖတ်တော့ဖတ်တာပြည့်စရာဝရဏဝရဏပြည့်စရာတဏပရိစ္ဆာဓမ္မပတ်ကိုအလေကောင်ကနေဖောက်ပြီးတော့အဖျားသွားကြည့်ဒီနည်းစနစ်အောင်ရင်လည်းရှုဖို့သုံးသပ်ရင်ရတယ်။ကျောင်းကျုပ်ဆက်တယ်ရင်တော့အလုံးအတူတူဖြစ်သွားတယ်နော်။အဲဒီအတူတူဖြစ်ပုံကတော့ဒီဌာနမှာတော့ဒီနီးလေးနီးအကြောင်းတရားအကျိုးတရားတစုထားပြီးရှုတယ်ပြီးဆိုမှနီးပေါင်းလိုက်တော့၅နီးတင်ပေးနေပါလားနော်။အချင်းရတဲ့ယောဂီတွေအတွက်ပေါ့။အဲဒီနီးစနစ်အပြင်ဆရာနာလာကိုရောမြတ်ကတော့အတွင်းမှာနေလံရှင်ရင်ဖြင့်ဒီကြောင့်ကျိုးဆိုပြိဿသမုပ္ပါဒ်သဘောတရားတွေကိုအရှုပ္ပါဒ်သုံးတာလိုက်တော့သူ့ဉာဏ်ထဲမှာဒီကြောင့်ကျိုးဆိုပြိဿသမုပ္ပါဒ်သဘောတရားတွေကအတိတ်ပေါ်နေနေပေါ်နေနေတဲ့အတွက်ကြောင့်ဒီအကြောင်းအရာတစ်ခုကိုမေခွန်းပြုပြီးတော့မြတ်စွာဘုရားထံချိန်ကပ်ပြီးလျောက်ထိုင်းခဲ့ဗာမူတရားကောင်းတစ်ပုဒ်တော့ဘုရားထံမှာနာရနိုင်မယ်လို့သူကပြောလိုက်ခါအဲ့ဒီပြောလိုက်ချက်နဲ့မြတ်စွာဘုရားထံချိန်ကပ်ပြီးတော့မြတ်စွာဘုရားကျောင်းကျောင်းဆက်ပြိဿသမုပ္ပါဒ်သဘောတရားတွေဟာလွယ်တယ်ဆိုအခက်ခဲတယ်နည်းနည်းတယ်ဆိုတော့လေဘုရားတမီးတော်ရဲ့ဉာဏ်နဲ့မှဖြင့်လွယ်တယ်အောင်တည်ညောင်ဖြစ်နေပါတယ်လို့သူကဆောင်းပြီးဆက်ရောက်ထားပြီအဲ့ဒီဆက်ရောက်ထားတဲ့အချိန်ခါမှာမြတ်စွာဘုရားကမာဟိယောအာနန္ဒမာဟိယောအာနန္ဒဇီဝအာနန္ဒာတင်ပြီးလို့မပြောနဲ့ဘယ်လိုပြောမလဲဓမ္မိယောဇာယအာနန္ဒပရိစ္ဆသမုပ္ပါဒောဓမ္မိယောဝဘဒောသအော်ဒီတကလေးစောက်ခေါ်တာနော်အာနန္ဒဇီဝအာနန္ဒအယံပရိစ္ဆသမုပ္ပါဒောဤတံကျောဇပရိစ္ဆသမုပ္ပါဒောဘောတိယတိသာဓမ္မိယောဇာနဲ့လည်းနဲ့ဤဓမ္မိယောဝဘဒောသနဲ့နဲ့ဒီအတွက်ကြောင့်နဲ့နဲ့ရောင်လဲဖြစ်ဤဒီကလေးနဲ့တယ်မြတ်ဒီအတိုင်းလှမ်းပြီးစမ်းကြည့်လိုက်တော့လည်းတကယ်လက်ရောင်ချင်းနေတယ်နည်းနည်းတဲ့အတွက်ကြောင့်တကယ်ကိုနည်းနည်းတဲ့တရားပါတချို့ကလက်ရောင်ချင်းရပြီနဲ့တိမ်နေတဲ့တရားလည်းရှိတယ်သူကလက်ရောင်ချင်းပြီးတော့နည်းတဲ့တရားမျိုးဣဒ္ဓတအာနန္ဒဣဒ္ဓအာနန္ဒဤဘောအာနန္ဒဣဒ္ဓတဓမ္မတဤကြောင့်ကျိုးဆက်ပရိစ္ဆာသမုပ္ပါဒ်သဘောတရားကိုအနန္တဘောဓအနုဘောဓဉာဏ်ဖြင့်ရင်ဖာမြတ်စွာဘုရားသက္ကသုတ်တိယမတိခြင်းကြောင့်အမတိဝေဒပတိဝေဒဉာဏ်ဖြင့်မဆိုင်ဖို့ဆိုင်ဖို့မတိခြင်းကြောင့်အနုဘောဓဉာဏ်ဆိုတာကတော့အနုဘုဂနာဌိနအနုဘောဓတခြင်းတခါတိယုံတဲ့ကိစ္စမပြီးဘူးရင်ဖာမြတ်စွာဘုရားသက္ကသုတ်တိမှကိစ္စကြီးနေတဲ့ဉာဏ်မျိုးကိုအနုဘောဓဉာဏ်လို့ခေါ်တယ်ခုဒီထဲမှာယုတ်တိသိသိတဲ့ပုဂ္ဂိုလ်နန္တိသိသိတဲ့ပုဂ္ဂိုလ်အကြောင်းတရားသိသိတဲ့ပုဂ္ဂိုလ်အကျိုးတရားသိသိတဲ့ပုဂ္ဂိုလ်တွေသိတယ်လို့ရှိတယ်ဒီနေ့ကရှိအောင်နဲ့လူရင်းကိစ္စအပြီးသလားမပြီးနိုင်ဘူးရှင်ဖာမြတ်စွာထက်ထက်ထက်ထက်ရှုမှလူရင်းကိစ္စအပြီးတယ်အဲဒီတော့ရှင်ဖာမြတ်စွာထက်ထက်ထက်ထက်ဘာသာရှုနေရဘာလဲလို့မေးရင်လည်းဒီရင်းနဲ့သူကရှုလို့ပုံစံအလုံးပြည့်စုံသွားနေတဲ့တရားမျိုးအရာဌာနမျိုးတွေမဟုတ်ဘူးတတ်တဲ့သူကအနုဘောဓဉာဏ်လို့ခေါ်ရတယ်အဲဒီတော့ဒီဉာဏ်ရှင်ကြီးရပြောတော့နာမရူပပရိစ္ဆေဒဉာဏ်နဲ့ပြည့်စုံပရိစ္ဆေဒဉာဏ်ပဲဒီဉာဏ်နှစ်ပါးကိုအနုဘောဓဉာဏ်လို့ခေါ်တဲ့ပရိညာပညာအယဉာဏ်တပရိညာဆိုပြီးအထက်ကရကဖွင့်ထားတယ်ဒီတော့ဒီနေရာမှာဉာဏ်တပရိညာဆိုတာကဘာပြောတာလဲလို့မေးတော့အဝိဇ္ဇာသင်္ခါရဝိညာဉ်ဉာဏ်ရောက်သလရဏဖတ်သဝေဒနာတနာဥပါဒံဘောအဇာတိကရာမရဏခေါ်တဲ့ပရိစ္ဆသမုပ္ပါအင်္ဂါရက်တွေကိုသဗ္ဗိစုပရံပရထာနိအဖြစ်သိရှိနိုင်ရင်အဲ့ဒီလိုသိရှိနေတဲ့လုံငန်းကွင်းကိုဉာဏ်ရှင်နိအယနာမရူပသိရှိတဲ့ဉာဏ်နဲ့ဖြစ်အဝိဇ္ဇာကြောင့်သင်္ခါရဖြစ်ပုံသင်္ခါရကြောင့်ဝိညာဉ်ဖြစ်ပုံဆိုတဲ့တစ်ခုနဲ့တစ်ခုသင်္ခါရတရားတွေရဲ့တစ်ခုကိုအကျိုးပြုပြီးတစ်ခုဖြစ်နေပုံတစ်ခုနဲ့တစ်ခုကြောင်းကျိုးဆက်နွယ်နေပုံသဘောကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးရှုပွားနေတဲ့အပိုင်သိသိတဲ့အပိုင်ကိုတော့သိစရာပရိက္ခဉာဏ်ပိုင်လို့ခေါ်ရတယ်အဲဒါအဝိဇ္ဇာကြောင့်သင်္ခါရဖြစ်ပုံကိုဉာဏ်နဲ့မြင်အောင်ကြည့်ရကြည့်ပြီးတဲ့အခါအဝိဇ္ဇာဖြစ်ခြင်းကြောင့်သင်္ခါရဖြစ်ပြီးအဝိဇ္ဇာကအကြောင်းတသင်္ခါရကအကျိုးတရားဆက်ပြီးဖြစ်ဒီလိုရှုပွားတဲ့အနေဖြစ်နေတယ်အဲ့ဒီအပိုင်းကိုတော့ပြိဿပရိကဉာဏ်ပိုင်းလို့ခေါ်ပါတယ်။ဒီတော့ဒီကျမ်းစာပြိဿသမုပ္ပါအင်္ဂါရတ္တိကိုဒီလိုအနုဘောဓဉာဏ်လို့အမည်ရနေတဲ့နာမရူပပြိဿဉာဏ်ပြိဿတရပရိကဉာဏ်နှစ်ပါးဖြင့်ကိုယ်တိုင်မြတ်ဖို့ဆွန့်ဖောက်ပြီးမသိကြဘူးဆိုရင်အပေပြိကလည်းမလွတ်ဘူး။ကျင်းတဲ့သံဃာကလည်း မလွတ်နိုင်ဘူးဒီလိုခေါ်တယ်နော်နောက်တစ်ခုအပတိဝေတံမက်ဆိုင်ဖို့ဆိုင်သင်ဖို့မတိမြင်ခြင်းကြောင့်မညာဖွညာရသည်တံသင်ဖို့မတိဘူးဆိုတော့ခုနကညာတပရိညာသခန်းကအနုဘောဓညာဒီလနာပရိညာနဲ့ဗဟာနာပရိညာသခန်းကိုတော့ပတိဝေဒညာဆိုပြီးအထက်ကရကဒီလိုဖွင့်ထားတယ်။မဉ္ဇဉ်စိတ်တည်တိုင်အောင်ပေါ့မဉ္ဇဉ်ဖွင့်စိတ်တည်တိုင်အောင်ဖွင့်ဖောက်ပြီးတော့ဝိပဿနာညာအလုံးနဲ့မဉ္ဇဉ်ကိုပတိဝေဒညာလို့ဒီမှာသုံးထားတယ်နော်။အဲဒါဒီပတိဝေဒညာဆိုဒီကြောင့်ကျိုးဆက်ပိစ္ဆာမျိုးဘောဓရားတွေကိုသိတယ်ဆိုတော့သမဒနာညာဥဒယဗျာညာဒီညာလဘကဒီကြောင့်ကျုပ်ကပြိဿနမုပ္ပါအင်္ဂါယတ္တိအနိစ္စဒုက္ခအနတ္တအခြင်းအကိုခဏပစ္စုပန်ဆက်ပြီးတိုင်အောင်ထွန်းဖောက်ပြီးနေတဲ့အများမျိုးနောက်တစ်ခုကတော့အဝိညာဉ်အဝိဇ္ဇာဒနာဥပါဒဏ်ဒိဋ္ဌာနကံဆိုတဲ့အကြောင်းပြတဲ့ကြောင့်ယုတ်ဝေဒနာဒိဋ္ဌာနိခါရဝိညာဉ်ခေါ်တဲ့ခန္ဓာ၅ပါးယုတ်ပြဏ္ဏပြတဲ့ဒိဋ္ဌာဖြစ်ပေါ်အဝိဇ္ဇာဒနာဥပါဒဏ်ဒိဋ္ဌာနကံဆိုတဲ့အကြောင်းပြတဲ့ချုပ်သွားရင်ခန္ဓာ၅ပါးခြုံငင်းဘုံကိုဟုတ်တိုင်းမှန်စွာသိနေတဲ့အပန်းအကြောင်းအကျိုးနဲ့လုံးလို့ရအနိစ္စဒုက္ခအနတ္တအခြင်းအရာကိုဟုတ်တိုင်းမှတ်သားပြီးတဲ့အပိုင်းအဲ့ဒီအပိုင်းကလည်းဥရိယပြအညာနဲ့သားတယ်အဲ့ဒီသမထဏညာနဲ့ဥရိယပြအညာနှစ်ပါးကိုတော့ဒီရဏပရိညာလို့ခေါ်ပါတယ်ဘာကြောင့်လဲဒီကြောင့်ကျိုးဆက်ပြိဿသမုပ္ပါသဘောတရားလို့ခေါ်ဆိုအပ်တဲ့ပြိဿသမုပ္ပါအင်္ဂါယအတွင်းမှာတိတိနေတယ်လို့ပြန်ဉာဏ်တရားတို့ရအနိစ္စဒုက္ခအနတ္တအခြင်းအရာကိုစဉ်းစားဆင်ခြင်ပြီးဆုံးတဲ့ချက်ချနေအပိုင်းမှန်ချာချာသိနေတဲ့ဉာဏ်နေဖြစ်ခြင်းကြောင့်သုံးညာနှစ်ပါးကိုဒီရဏပရိညာလို့ခေါ်ရအထက်ပိုင်းသင်္ခဉာဏ်ကနေစပြီးအထက်ပိုင်းဝိပဿနာဉာဏ်အလုံးကိုတော့ဗာဟနာပရိညာလို့ခေါ်ပါတယ်။ဒါကြောင့်လေဘယ်သင့်ပဲတိုက်တဲ့ကိရိတာတွေကိုတခြင်းကအဖြစ်ပဲ။ဒီနေ့ပြီးတိုက်တဲ့ဒီကြောင့်ကျိုးဆက်ပြိဿနမှုပါအင်္ဂါရတုရဲ့အနိစ္စဒုက္ခအနတ္တအခြင်းအရာတွေကိုလည်းဟုတ်တယ်မှာသာသိတယ်။ဒါကြောင့်သူကဘယ်သင့်ပဲတိုက်တာကိုပဲလို့ဗာဟနာဒီနေ့ပြီးတိုက်တဲ့အနိစ္စဒုက္ခအနတ္တအခြင်းအရာတွေကိုသိနေလို့ပရိညာဆိုပြီးဒီလိုခေါ်တယ်ဗာဟနာပရိညာအစခံတယ်။ဒါကလောကီပရိညာသက္ကလံဘုရားပရိညာသခန်းကြတော့အရိယာမတရားဒီမုခအဖြစ်ကိလေသာတွေကိုဆင်ရဆင်ရကိလေသာတွေကိုအကျိုးမဲ့ပယ်တတ်တာအကျိုးမဲ့ပယ်တတ်တဲ့အတွက်မုခအဖြစ်အရိယာမတရားသာနဲ့ဗဟာနာပရိညာအမြင်ရတယ်ဝိပဿနာဉာဏ်လေးကကိလေသာကိုပယ်တယ်ဆိုတာတင်္ဂါအဖြစ်နာပယ်နေတဲ့စွမ်းအားရှိတယ်မုခအမြင့်ပြပယ်နေတဲ့စွမ်းအားမရှိဘူးပယ်လိုက်တဲ့ခြင်းကမှပျောက်သွားတယ်နောက်ထပ်ပြန်ပြီးဖြစ်နေတဲ့စွမ်းအားရှိနေတယ်အရိယာမဏိယနဲ့ပေရကတော့နောက်ထပ်တစ်ခါပဲတော့မှမဖြစ်တော့ချုပ်ချင်းစီချုပ်တော့အောင်ပဲတယ်။ပြန်ဖြစ်နေတဲ့စွမ်းအားမရှိဘူး။ဝိပါဒဉာဏ်နဲ့ပေရကပြန်ဖြစ်နေတဲ့စွမ်းအားလေးရှိနေတယ်။ဒါကြောင့်သူ့ကိုဗဟာနလို့မုခအပြင်မခေါ်နိုင်ဘူး။တရင်ကအပြင်ပယ်လို့တာနဲ့သူ့ကိုဗဟာနပရိညာလို့ပြောရတယ်နော်။အရိယာမဏိယကတော့မုခအပြင်ကိုဗဟာနပရိညာအမည်ရတယ်။သို့သောပရိယအပြင်တဲ့သူကဒီရဏပရိညာနဲ့ညာတပရိညာအမြင်ရပြန်တယ်ဘယ်လိုလဲအရိယာမတရားဒီအာရမဏပတိဝိဒသဘောအဖြစ်အသင်္ကတတအနိစ္စနိဗ္ဗာန်ကိုထွန်းဖောက်ပြီးအာယုံမြတ်ဖို့ထွန်းဖောက်ပြီးပြီအသင်္ကတတအနိစ္စနိဗ္ဗာန်ကိုအာယုံမြတ်ဖို့ထွန်းဖောက်ပြီးပြီးလိုက်တဲ့အတွက်အရိယာမတရားဒီအနိစ္စနိဗ္ဗာန်အကိုအငြိအထောက်အပံ့ကိုရရှိတဲ့အခါမှာအနိစ္စကိုရအငိမ့်တအေဒရဲ့အသင်္ကတအငိမ့်တနိဗ္ဗာန်ရဲ့အေဒအကူကြီးကိုရရှိတဲ့အချိန်ခါမှာဘာဖြစ်တယ်လဲသရိယာမေတ္တရာကဆံယကိရိတာကိုပယ်နိုင်တဲ့သွန်အားကြီးပေါ်လာတယ်အဲဒီလိုပယ်လိုက်တဲ့အထက်မှာသစ္စာလေးပါးကိုမသိအောင်ဖုံးထားတဲ့မောဟကိုလည်းပယ်ပြီးဖြစ်သွားတယ်သရိယာမေတ္တရာဒီဆံယကိရိတာတွေကိုအကျိုးမဲ့ပယ်တတ်တဲ့အထက်မှာသစ္စာလေးပါးကိုမသိအောင်ဖုံးထားတဲ့မောဟကိုလည်းပယ်တတ်လိုက်တယ်။ဘယ်အခါမှလဲအတ္တင်္ဂတအနိစ္စနိဗ္ဗာန်ကိုနှံ့အာရုံယူတဲ့အခါမှာအတ္တင်္ဂတအနိစ္စနိဗ္ဗာန်ကအာရမဏပစ္စယတ္တိနဲ့ပြည့်စုံပြုပြီးလိုက်တဲ့အတွက်မဉ္ဇဉ်ရဲ့ဒိဋ္ဌိနေတဲ့ပုဂ္ဂိုလ်ရဲ့ဟရိယဝုစုနှလုံးအိမ်မန္တန်အတွင်းမှာအစဉ်တဖြင့်ဒိဋ္ဌိလည်းရှိတယ်ပေါ့နော်ကိလေသာတရားစုဆံယကိလေသာတရားစုကိုဒီအရိယာမတရားကပယ်ရှားနိုင်တဲ့အစွမ်းအားတွေပေါ်လာတယ်။ပေါ်လာတော့သစ္စာလေးပါးကိုမသိအောင်ဖုံးထားတဲ့မောဟကိုလည်းပယ်တော့သစ္စာလေးပါးထဲမှာအကျုံးဝင်နေတဲ့ဒုမုရိယသစ္စာအမြင်ရတဲ့ဒီကြောင့်ကျိုးဆက်ပိဿဒုမုပ္ပါသဘောတရားတွေကိုမသိအောင်ဖုံးထားတဲ့မောဟကိုလည်းပယ်ပြီးဖြစ်သွားတယ်။ပယ်ပြီးဖြစ်သွားတဲ့အတွက်ကြောင့် နောက်တစ်ချိန်မှာဒီကြံကြုတ်ဆက်ပရိသတ်တို့ဘာတော်တရားတွေကိုဒီအရိယာသရောဘုံကပြန်ပြီးတော့နှလုံးသွင်းကြည့်ကြည့်လိုက်လို့ရှိရင်ဘာဖြစ်လဲနှလုံးသွင်းလို့ရတယ်ဘာဖြစ်လဲမသိအောင်ဖုံးထားတဲ့မောဟကိုပယ်ထားပြီးဖြစ်နေတယ်ဒါကြောင့်ကိစ္စဒိဋ္ဌိအဖြစ်ဒီကြံကြုတ်ဆက်ပရိသတ်တို့ဘာတော်တရားတွေကိုဒီချင်းကိစ္စလည်းပြီးမသွားဘူးလားပြီးသွားတယ်ဒီတော့ကြံကြုတ်ဆက်ပရိသတ်တို့ဘာအင်္ဂါရတ္တိကိုလက္ခဏာရတ္တပိစုကရပရထဏီအဖြစ်သိနေတဲ့အပိုင်းကဉာဏ်ရှင်ကြီးအရာပြောတော့နာမရူပပြိစိတဉာဏ်ဖြစ်တယ်ခုနကပြောပြီးနော်သစ္စာဒေသနာတော်ကြီးအရာပြောတော့သူတို့ကဘာသစ္စာတရားကြီးနာမရူပပြိစိတဉာဏ်အရာသိသိထားရတဲ့ယုတ်ပြဉာဏ်တရားကြီးကသစ္စာဒေသနာတော်ကြီးအရာထည့်သွင်းပြီးပြောရင်တော့ဒုက္ခသစ္စာအရှင်ဉာဏ်ဝင်လို့ပေါ့နော်ဒါပေမဲ့ဒီခုနှစ်တခုကြောင်းကျုံဆက်နေတဲ့သဘောကသစ္စာဒေသနာတော်ကြီးအရာသမှုရသစ္စာတွေမှာပါတယ်အကျိုးများကိုအစွတ်ပြုပြီးအကြောင်းတရားတွေဖြစ်တယ်အကြောင်းတရားတွေကိုအစွတ်ပြုပြီးတော့လည်းအကျိုးတရားတွေပေါ်လာရတယ်။ကြောင်းကျုံဆက်နွယ်ပြီးဖြစ်ပေါ်နေတဲ့သဘောပဲ။အဲဒါကြောင့်ဒီဒုက္ခသစ္စာသမုဒယသစ္စာအမြင်ရနေတဲ့တရားနှစ်ပါးကိုထွန်းဖောက်သိနေတဲ့ဉာဏ်ကဉာဏ်တပညာလို့ခေါ်တယ်။ဒါကြောင့်အရိယာမေတ္တရားဒီပရိယေအာဖြင့်ဉာဏ်တပညာလည်းအမြင်ရနောက်တစ်ခုဒီကြောင့်ကျုပ်ရဲ့ပြိဿသမုပ္ပါအင်္ဂါရတ္တိအနိစ္စဒုက္ခအနတ္တအခြင်းအရာကိုမသိအောင်ဖုံးထားတဲ့မောဟကိုလည်းဒီအရိယာမတရားကအကျိုးမဲ့ပယ်ရှားလိုက်တယ်။ဒါကြောင့်ဒီချင်းကိစ္စလည်းအလုံးလိုကြီးသွားတယ်။ပြိဿဒိဋ္ဌိအဖြစ်ဒီကြောင့်ကျုပ်ရဲ့ပြိဿသမုပ္ပါအင်္ဂါရတ္တိရဲ့အနိစ္စဒုက္ခအနတ္တအခြင်းအရာကိုသွန်းဖောက်သိနေတဲ့အတွက်ကြောင့်နောက်တစ်ချိန်ဒီအရိယာသရောကောင်းကဒီကြောင့်ကျုပ်ဆိုပြိဿမြို့ကအင်္ဂါရတ္တိုရဲ့အနိစ္စဒုက္ခအနတ္တအခြင်းအကိုပြန်ရှုပြီးအချင်းချင်းရှုလို့ရနေတယ်။ဘာဖြစ်လို့လဲ။ရှုမရအောင်မသိအောင်ဖုံးထားတဲ့မောဟကိုပယ်ရှားထားပြီးဖြစ်နေတယ်။ဒါကြောင့်ပြိဿဒိဋ္ဌိအဖြင့်ပရိယေအဖြင့်ဒီနပရိညာနဲ့အမြင်မရဘူးလား။ရနေတယ်။အဲဒါလောကီပရိညာက၃ပါး။ညာတပရိညာ၊ဒီနပရိညာ၊သဟနပရိညာသောတရပရိညာလည်း၃ပါးညာတပရိညာသီလနာပရိညာသဟာနာပရိညာဒီတော့အရိယမေတ္တရားကမုတ်္တအဖြင့်ဘာဟာနာပရိညာအမိရတယ်ပရိယအဖြင့်ညာတပရိညာနဲ့သီလနာပရိညာအမိရတယ်လောကီဝိပဿနာဉာဏ်တွေကမုတ်္တအဖြင့်ညာတပရိညာသီလနာပရိညာအမိရတယ်ပရိယအဖြင့်လည်းဘာဟာနာပရိညာအမြင်ရတယ်ဒီလိုမှတ်ပြီနော်အဲဒီလိုပရိညာပရိညာပညာသုံးမျိုးဖြင့်ခင်းဖောက်ပြီးမသိကြဘူးဆိုရင်အမဲတန်ခရာကလည်းမလွတ်နိုင်ဘူးကျွင်းတဲ့တန်ခရာကလည်းမလွန်မြောက်နိုင်ဘူးအဒီလိုဆိုဒီတော့ဒီကြမ်းကျက်ပရိစ္ဆေသမှုပတ်ကိုယောဂီဒုရောကောင်းကဆရာသမားကလည်းဟာအဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်သင်္ခါရကြောင့်ဝိညာဉ်ဖြစ်တယ်ဒီလိုမှတ်ထားတော့မမဖေကအဲဒီတော့သိုံလေးနဲ့လုံလောက်သလားမလုံလောက်တော့ဘူးဘုရားအပြောနဲ့ထိုင်ပြီးလွမ်းယုံနဲ့ဒီကြောင့်ကျုပ်ဆက်ပြိဿသမုပ္ပါဒ်သိဖို့ဒီပြိဿပြီးမလားမပြီးဘူးကိုယ်တိုင်မျက်မှောက်ပရိညာပညာသုံးမျိုးဖြင့်ထွန်းဖောက်ပြီးသိရမယ်အနုဘောဓဉာဏ်ပရိဝေဒဉာဏ်နှစ်ပါးဖြင့်ကိုယ်တိုင်မျက်မှောက်ထွန်းဖောက်ပြီးသိရမယ်အဲ့ဒီလိုမသိကြဘူးဆိုရင်ဘာဖြစ်တယ်အမေမြေကလည်းမလွတ်ဘူးကျွေးနေတဲ့တန်ခါကလည်းမလွတ်ဘူးလို့ဒီလိုဘုရားကဟောထားတယ်နော်အမေမြေကလွတ်တဲ့ပုဂ္ဂိုလ်ဆိုတာဘယ်ပုဂ္ဂိုလ်လဲသောတာပန်နော်အမေဘေးမှာလည်းမလွတ်နိုင်ဘူးဆိုတော့သောတာပန်လည်းမဖြစ်နိုင်ဘူးလို့ပြောတာကျွေးတဲ့သံဃာကဂွင်းလုံးပြတ်လွတ်သွားတာကဘယ်ပုဂ္ဂိုလ်လဲယဟန္တာကျွေးတဲ့သံဃာကလည်းမလွတ်မြောက်နိုင်ဘူးဆိုတော့ယဟန္တာလည်းမဖြစ်နိုင်ဘူးအစဖြစ်တဲ့သောတာပန်လည်းမဖြစ်နိုင်ဘူးအဆုံးဖြစ်တဲ့ယဟန္တာလည်းမဖြစ်နိုင်ဘူးဆိုတော့အလဲကောင်းတက္ကရာကနဲ့အနာကံကိုဖြစ်အောင်မလားမဖြစ်တော့ဘူးနော်ဒါကြောင့်ကြောင်းကျုပ်စပြိဿသမုပ္ပါဒ်သဘောတရားတွေကိုယောဂီသူတော်ကောင်းကညာတပရိညာတိရဏပရိညာဘာနာပရိညာခေါ်တဲ့ပရိညာမြညာ၃မျိုးအနုဘောဓညာပတိဝိဒညာခေါ်တဲ့ညာ၂မျိုးဖြင့်ကိုယ်တိုင်မျက်မှောက်ထွန်းပေါက်ပြီးပြီးအောင်ရှင်းကြံကျုပ်ကိုပေါ်မြအထောက်အပံ့ဖြစ်ပါတယ်နော်အထက်ကရာကြီးများကလည်းဤဒီနီအတိကံမိရတော်အဂန္ဓာနာနာနယဂဟနာတောနာနာနယဂဟနာတောဒုရပိယာနာညာနာတိနာသမာတိဘောရတိလာယသူနေတိတေနာ ဘဝစေကမ္မပဒါလိတဝအတဏိဝိသကမိဝအနိစ္စနိမထနာသန္တရဗျာမတိသောနာကောတိတုပိနန္တရေပြတိဤဘင်ဤဒံဤကြောင့်ကြောင့်သပရိစ္ဆသဘောကသဘောတရားဤကအတိဓမ္မိရတောအလုံးနဲ့လဲတဲ့အတွက်ကြောင့်အခါတန်600တရားကိုမရနိုင်ဉာဏ်နဲ့တော့ပြီးလမ်းထောက်ကြည့်ကြုံတဲ့600တရားရောက်ကိုသိမလွယ်ဘူးဆိုဖြစ်လို့လဲသိနေတယ်နာနာနိယကေနတောအထုထုသောနိဟုခေါ်ဆိုအပ်တဲ့ခြုံဘုတ်တို့ဖြင့်ရှုပ်ထွေး၍နေသည့်အတွက်ကြောင့်ပရိစ္ဆသဘောကကိုဖျားခြင်းဟောတာကနိအမျိုးမျိုးနဲ့ဖြစ်ပြီးဟောထားရတယ်သောကရိယဣဇ္ဇတိအတ္တခံကြည့်ပြီးတော့သူကဒီလိုဟောလို့နားမလဲရင်ဘုဘကဆက်ဟောရတယ်။ဘုဘကလက်ဟောလို့မှနားမလဲရင်ဒီဘက်ကတခါပြန်ပြီးဆက်ဟောရပြန်။ဘုနဲ့ကပြောလို့ငွေခွေးရဲ့ယောက်ျားဥပမာနဲ့နီးလင်းနီးပုံစံထားပြီးဟောပေးပြန်။အဲဒီနီးအစ်နဲ့အပြင်အကြောင်းတရားတွေကိုဒေစုအကျိုးတရားတွေကိုဒေစုထားပြီးဟောတဲ့စနစ်အပြင်လည်းဟောပရိသမီရမဲ့တန်ကြီးတော်ကြီးမှာဟောပေးထားရတယ်။အဲဒီလိုနီးအညွှန်းမျိုးတွေနဲ့ဒီမျိုးမျိုးလို့ခေါ်ဆိုအပ်တဲ့နိနာနိယချုံပုံကြီးတွေနဲ့ချုပ်ထွေးနေတဲ့အတွက်ကြောင့်လည်းဒီကြောင့်ကျတဲ့ပြိဿသမုပ္ပါဒဘောတရားကိုကျော်လွန်လွန်မြောက်ဖို့ဆိုတာအမှန်တန်ဖြစ်တယ်နော်လက်တည့်ရှိနေတဲ့ပုဂ္ဂိုလ်များနားလည်ပါလိမ့်မယ်နော်ခင်ဗျားတခါတည်းယောဂီတွေကိုနည်းနည်းဖြစ်ကြည့်ဒီယောဂီဘယ်လောက်ဉာဏ်စဉ်ဉာဏ်ကရှိမလဲခင်ဗျားဘာမှသူဘယ်လောက်ဆိတ်မလဲဆိုတာသိရင်ဒီပိုင်းကကယောဂီကိုစမ်းလို့ရတဲ့အပိုင်းတွေဟုတ်တယ်မလားဒီမျိုးမျိုးနဲ့ခင်ဗျားကလည်းလှည့်ပြီးစမ်းကြည့်လိုက်ခန္ဓာဘက်လည်နေတဲ့ပုံကိုယ်ဒီဘက်မှာတော်တော်များတယ်။ဒါကြောင့်လေဉာဏ်နဲ့လမ်းထောက်လိုက်ရင်ထောက်လို့ပြုံးတယ်မလွယ်ဘူး။သဘောတရားတွေကသိခဲ့တယ်နော်။သမာဓိဘောရာသီလယံသမာဓိတိဟုသောအမြတ်တော်ကြောက်ပြထက်၌သူနေပြီးဒေနာကောင်းစွာမြတ်အောင်ထက်အောင်တွေးရထားအပ်သောဉာဏသီလဉာဏတိဟုသောတန်လျက်ဖြင့်နိစ္စအတ္တနိဝိသကံမိဝမောဇောသဝံကတောနိစ္စနိမထဏံတတဝါတောအမြမပြညံပံနှိမ့်စေမှွေနောက်တတောဘဝစကံကြောင့်ကြောင့်စေပရိစ္ဆသမုပ္ပတိဟုသောတန္တရာဘဝစကောအမတံလိတဝါမဖောက်ခွဲနိုင်ပဲတန္တရာဘယမတိတောတန္တရာဝစီယဒုက္ခဖြစ်သောကြည့်မှကျော်လောက်လွန်မြောက်ရသွားသောကောစီဒီဆုံးတယောက်သောသူသည်သူပြည်နံတရေပြီးအိမ်မဲ့ဤအတွင်း၌ညတော်လည်းပဲနတ်အထီးမရှိတဲ့သဘုပဲကံကုန်နေဒီကလက်တွေ့သံဃာခီးမှာကျော်လွန်လွန်မြောက်ဖို့ဆိုတာခဏထားအိမ်မဲ့ထဲမှာသံဃာခီးကလွတ်မြောက်သွားခရဲဆိုတော့ပုဂ္ဂိုလ်တော်တယောက်မှမရှိဘူးဆိုတော့ကံကုန်နေဘူးလားကံကုန်နေပြီဒီတဲ့ကံကုန်ကစကားပြောဖို့လိုသေးလားမလိုတော့ဘူးဒီတော့ဒီကြောင့်ကျောက်ဆက်ပြိဿသမုပ္ပါဒ်ကိုသိအောင်ရှုဖို့တော့လိုလားပြီဟုတ်တယ်မလားအဲ့ဒီလိုလုံလာတဲ့အပိုင်းမှာခဏကလိုရင်းအချက်ကလေးကညာကလည်းရှင်းတယ်လို့ရှင်းခဲ့ပါတယ်။အဝိဇ္ဇာတနာဥပါဒံသင်္ခါရကံဆိုတဲ့အကြောင်းတရားတွေကြောင့်အတိတ်ကသူ့ကိုပြုထောင်ထားတဲ့အဝိဇ္ဇာတနာဥပါဒံသင်္ခါရကံဆိုတဲ့အကြောင်းတရားကြောင့်ဒီဘဝမှာပြိပန်တွေကလာပြီးဖြစ်ရတယ်။ဒီဘဝမှာသူ့ကိုပြုထောင်နေတဲ့ကံကြောင့်ဒီဘဝပြိပန်တွေဖြစ်တာမဟုတ်ဘူး။ဒီဘဝဤသို့ပြောထောင်နေတဲ့တဏှာကြောင့်ဒီဘဝသမုဒိယဒုက္ခဒုက္ခအမြင်ရတဲ့ရုပ်တည်နာနေဖြစ်နေတာဟုတ်ဘူးအပြည့်အစုံတကယ်ကြီးတွေရှင်မကြီးတွေစဉ်းစားကြည့်ပါနော်အတိတ်ကံကံကြောင့်ဖြစ်တာမဟုတ်ပါဘူးလို့တစ်ခါကပြောနေတယ်ဆိုရင်ပေါ့သစ္ဆုတ်ပံကံကြောင့်သုံးဖို့သစ္ဆုတ်ပံသမုဒိယဒုက္ခကြောင့်သုံးဖို့သစ္ဆုတ်ပံတဏှာကြောင့်ပဲဒုက္ခဒုက္ခဖြစ်တယ်လို့ပြောနေတယ်ဆိုရင်ပေါ့နော်ဒီကကြီးတွေမျိုးကြီးတွေလက်နဲ့တမီမဖြစ်ခင်ဟင်မရှိခင်ဘူးမရှိခင်ပါဘူးသူကနတ်ပြည်မှာရှုံလုံးလို့တချို့ကတော့ဟုတ်တယ်မလားအကျဉ်းချင်းရှိခင်တဲ့ဆက်နော်ကဲမဖြစ်ခင်ဘူးဆိုရင်နောက်တစ်ခုလေးပြောမယ်ဆက်ဆောင်တဲ့ကလေးမရှိခင်ဘူးဒါတော့ရှိခင်ပဲရှိခင်နော်ဒါတော့ဆိုမျက်မှောင်ကြီးတွေတက်နေတဲ့လက်ပုံကကမပြတော့ဘူးဟုတ်တယ်မလားဆက်ဆောင်နေရှိခင်တဲ့ဆိုရင်ပိဿုပံတဏှာကြောင့်ပိဿုပံဒုက္ခသစ္စာဖြစ်ရောမှန်ရင်ပေါ့ဆက်ဆောင်နေဘဝကိုတန်တန်တက်မဲ့နေတဲ့သဘောလေးကပါလေတဏှာပဲဟုတ်တယ်မလားအဲဒီတဏှာကြောင့်ဆက်ဆံနေဖြစ်ချင်းဖြစ်တာမဖြစ်ပါဘူးဒါပိဿုပံတဏှာကြောင့်ပိဿုပံဒုက္ခလိစ္ဆာမဖြစ်နိုင်ဘူးမဖြစ်နိုင်ဘူးအကြိမ်ဖြစ်တာဖြစ်ကြကြမ်းဆိုရင်ပေါ့ကာမကုသိုလ်တွေပြုပြီးတော့နေတိုင်းဆူတောင်းလိုက်မယ်ဆိုရင်ကိုယ်ဖြစ်နေတာလည်းအကုန်ဖြစ်မကုန်ဘူးနော်ဟုတ်လားပေါ်မှုနားဖို့သိမှုရှိအောင်မလားမရှိတော့မရှိတော့အယုတ်ဆိုးတဲ့လူအကြည့်တန်တဲ့လူရှိအောင်မလားလေဝင်းကြည့်လိုက်တော့ဖားလေဝင်းခါကြည့်လိုက်တော့လိန်ခါအသားကြည့်လိုက်တော့လူပဲရအောင်ဟုတ်လားအဲဒီပုံစံတွေရှိအောင်မလား မရှိတော့မရှိတော့သက်ကဟုတ်တယ်မဟုတ်လားပိဿုပံတဏှာကြောင့်ပိဿုပံဒုက္ခသစ္စာဖြစ်နေတာမှန်ခဲ့ရင်ပြောတာပါနော်ဒီတော့ကောင်းမွန်ဖို့ပြုပြီးသေခြင်းနန္ဒဖြစ်ပါစေလို့ဆုတောင်းပြီးသေခြင်းနန္ဒဖြစ်သွားမှာဟုတ်တယ်မလားသေခြင်းမြတ်တမီးဖြစ်ပါစေလို့ကောင်းမွန်ဖို့ပြုပြီးဆုတောင်းပြီးပိဿုပံသမုဒ္ဒယသစ္စာကြောင့်ပိဿုပံဒုက္ခသစ္စာဖြစ်ရောမှန်ရင်သေခြင်းနန္ဒမီးဖြစ်သွားမယ်သေခြင်းနန္ဒဖြစ်သွားမယ်တောင်းမြင်တဲ့သူသေခြင်းအကုန်လုံးပြည့်မသွားနိုင်ဘူးလားပြည့်သွားအောမှုနာမှုတည်မှုဆိုတာရှိနိုင်ပါဦးမလားရှိတော့မောအောင်မနာအောင်မတည်အောင်ဆုတောင်းလို့ရရင်သူပဲထိုင်တောင်းပြီးကောင်းမွန်ဖို့သူသိကြမှာပေါ့ဟုတ်ဘူးလားဒါကြောင့်ပြောလို့ရင်းလေးကပိဿုပံဒုက္ခပိဿုပံကံကြောင့်ပိဿုပံဒုက္ခသစ္စာဖြစ်တာမဟုတ်ဘူးတနည်းအားဖြင့်ပိဿုပံသမုဒ္ဒယသစ္စာအမြင်ရတယ်တဏှာကြောင့်ပိဿုပံဒုက္ခသစ္စာဖြစ်နေတာမဟုတ်ဘူးအတိတ်ကပိဿုပြောထားတဲ့ကံကြောင့်တနည်းအားဖြင့်အတိတ်ကဝိသရဏဥပါဒံတို့ဆံယံထားတဲ့ကံကြောင့်ဒီဘဝမှာဒုက္ခသစ္စာကလာပြီးဖြစ်တာအဲ့ဒီလိုလမ်းဖြစ်နေတာဆိုရင်အတိတ်ကိုလမ်းမချုပ်ဘူးဆိုရင်အတိတ်ကအဝိဇ္ဇာတဏဥပါဒံတင်္ခါရကံကြောင့်ဒီဘဝမှာဒုက္ခတိစ္ဆာအမြင်ရတဲ့ခန္ဓာ၅ပါးဖြစ်နေတာကိုဘယ်ပုံဘယ်ပန်းဘယ်နည်းနဲ့အားဖြင့်သိနိုင်မလဲမသိနိုင်ဘူးဒီပိုင်းကတိတ်အေးကြီးပါတယ်နော်ဆိုရင်ယောဂီတို့ရဲ့ဒီပိုင်းကနည်းနည်းလေးသဘောပေါက်အောင်ဆက်ပြီးပြောမယ်နော်ယောဂီတို့ကသူကပရမအတိတ်ကိုလှမ်းပြီးကြည့်တယ်ပေါ့ဆိုတော့ဒီကနိစ္စနိကရှုဖို့နိစ္စနိကတော့ဦးဇင်းတို့ပိဿုပံရောက်နိုင်တဲ့ကိုသိနေကြအသိရှိရပါတယ်နော်ပိဿုပံယုံနာယုတ်တဲ့တင်းစီချင်းနန်းတဲ့တင်းစီချင်းယုံနာတင်းစီချင်းယုံနာပိုင်းခံမှတ်သားခြင်းဆိုတဲ့လုပ်ငန်းခွင်၄ခုကိုပိဿုပံမှာဆင်းရဲကြလေ့ကျင့်ရတယ်ဣဇ္ဇတမှာလေ့ကျင့်ပြီးဗိဓမ္မာနဲ့ထုံးနည်း၎င်းလေ့ကျင့်ရတယ်ဘာကြောင့်လဲမလေးညကတနည်းညကဟောခဲ့ပြီးတဲ့အထက်ပါပါတယ်နော်ဘုရားရှင်ကိုယ်တော်တိုင်ကသမုဒိယဓမ္မနုပါတိဝါကာယတမေဟုဆရတိဝေယဓမ္မနုပါတိဝါကာယတမေဟုဆရတိသမုဒိယဝေယဓမ္မနုပါတိဝါကာယတမေဟုဆရတိစသည်ဖြင့်အကြောင်းကြရင်ထင်ရှားဖြစ်လို့အကျိုးတရားထင်ရှားဖြစ်ပေါ်အကြောင်းကြရင်ဆိုရင်အကျိုးတရားချုပ်ငင်းပေါ်အကြောင်းကျိုးနှစ်လုံးတည်းအနိစ္စဒုက္ခအနတ္တအကျဉ်းတူလို့ရှုဖို့သုံးသပ်ဖို့ရန်အတွက်မညွန်ကြားမိပါဘာအရင်ညွှန်ကြားလဲဣတိဣဇ္ဇတဝါကာယေကာယ ानु ပတိဝိသရတိဘိဓဝါကာယေကာယ ानु ပတိဝိသရတိဣဇ္ဇတဘိဓဝါကာယေကာယ ानु ပတိဝိသရတိဟောဣဇ္ဇတမှာရူပကာယနာမကာယဒီကိုကြည်ခံရစွာထပ်ခါထပ်ခါရှုဖို့ဗဟိတမှာလည်းရူပကာယနာမကာယဒီကိုကြည်ခံရစွာထပ်ခါထပ်ခါရှုဖို့ဘုရားဟောနေနော်ဘာဖြစ်လို့လဲနာဗုဒ္ဓမာနိနဲ့ပြောရင်ရုပ်တတ္တရှိနေုံနဲ့မညံကဘယ်လိုမှမဆိုင်ဘူးနန္တတဲ့ရှုမြုံနဲ့မဲ့ညာကဘယ်လိုမှမဆိုင်နိုင်တဲ့ယုံနာဆံမျိုးလုံးရှုရ။ဣဇ္ဇတတဲ့ခန္ဓာ၅ပါးတတဲ့ဣဇ္ဇတယုံနာတတဲ့ဝိပဿနာရှုမြုံနဲ့မဲ့ညာကဘယ်လိုမှမဆိုင်နိုင်ဘူး။ဗိဓယုံနာတတဲ့ကိုဝိပဿနာရှုမြုံနဲ့မဲ့ညာကဘယ်လိုမှမဆိုင်နိုင်ဘူး။ဒါကြောင့်ဣဇ္ဇတဗိဓနှစ်မျိုးလုံးကိုရှုပေးရတယ်။အဲဒီလိုရှုတဲ့အပိုင်းမှာဣဇ္ဇတဗိဓနှစ်ဌာနတို့၌ယုတ်တတဲ့ကိုရှုခြင်း၊နန္တတဲ့ကိုရှုခြင်း၊ယုံနာတွဲပြီးရှုခြင်း၊သိသိခြင်းပေါ့။ယုံနာပိုင်းခြားမှတ်သားခြင်းဆိုတဲ့လုပ်ငန်းခွင့်၄ခုလောက်အောင်ပါတယ်။ယုံနာပိုင်းခြားမှတ်သားတယ်ဆိုတာကတော့ပုဂ္ဂိုလ်တည်းတော်ဒီယုတ်ရဲ့နာမည်ကိုသိသိကျကျရှုဖို့သိသိပြီးတဲ့အခါယုံနာကလွဲ၍ဣဇ္ဇတဗိဒ္ဓနှစ်ဌာန30ဘုံအတွင်းမှာလှမ်းမြောက်ပြီးဉာဏ်ကိုဆွေလွတ်ပြီးကြည့်လိုက်တော့ဉာဏ်ကြမီမှာပုဂ္ဂိုလ်တည်းတော်ဇီဝအတ္တဆိုတာမရှိဘူး။ဉာဏ်ကြမီမှာပုဂ္ဂိုလ်တည်းတော်လူနာမြမအတ္တကောင်းဒီတောင်းကောင်းဝိညာဉ်ကောင်းအတ္တကောင်းဆိုတာမရှိဘူး။ယုတ်တရားအစုကိုနန္တရားအစုပုံပဲရှိတယ်လို့ဒီလိုဆုံးဖြတ်ချက်ဖြတ်နိုင်တဲ့အခါပုဂ္ဂိုလ်တတဝဇီဝအတ္တမရှိယုံနာမျှတာရှိ၏လို့ဒီလိုရှိတဲ့အပိုင်းလေးဒါကိုနာမရူပဝဝဋ္ဌာဏဉာဏ်လို့ခေါ်ပါတယ်အဲ့ဒီနာမရူပဝဝဋ္ဌာဏဉာဏ်ယခအောင်မြင်ပြီးတဲ့ယောဂီမှသာရင်ဘာလို့ရလဲအကြောင်းတရားတွေသင်္ချာဖြစ်ရင်အကျိုးတရားသင်္ချာဖြစ်ပုံဆိုတဲ့ဒုရီယသစ္စာဆိုင်ကိုစပြီးဆင်ရပါတယ်ဒီတော့ဣဇ္ဇတဗိဓဌာနတို့၌ခန္ဓာ၅ပါးယုတ်တရားနံပြတ်တွေကိုသတိတိကျမလင်းစည်းတတ်တဲ့ယောဂီပုဂ္ဂိုလ်သည်အကြောင်းတရားတွေသင်္ချာဖြင့်အကျိုးတရားသင်္ချာဖြစ်ပုံဆိုတဲ့အပိုင်းကိုနားလည်အောင်ရှိတဲ့ပုံစံမျိုးပါ့မလားမကြဘူးသာဖြစ်လို့လဲအကြောင်းတရားကလည်းအကြောင်းယုံနာမယ်အကျိုးတရားဆိုတာကလည်းအကျိုးယုံနာမယ်အကြောင်းတရားတွေကြည့်လိုက်တော့လည်းယုတ်တရားအစုပုံနံတရားအစုပုံအစုပုံတွေပဲအကျိုးတရားကြည့်လိုက်တော့လည်းယုတ်တရားအစုပုံနံတရားအစုပုံပဲအဲ့ဒီယုတ်တရားဉာဏ်တရားတို့ကတစ်ခုနဲ့တစ်ခုခွင်းဆက်အနေအချင်းဆက်သွယ်နေတဲ့သဘောကိုမြင်အောင်ကြည့်တဲ့အပိုင်းဘုရားနဲ့တမှုရာသစ္စာကြောင့်ဒုက္ခသစ္စာဖြစ်ပုံကိုမြင်အောင်ကြည့်တဲ့အပိုင်းကြောင်းကျက်ပြိဿတမှုကအပိုင်းလို့ဒီလိုခေါ်ပါတယ်နော်ဒါကြောင့် အကြောင်းယုံနဲ့အကျိုးယုံနဲ့ဒီကိုသိနေကြမသိသေးတဲ့ရင်ဒီယုံနဲ့အချင်းချင်းတစ်ခုနဲ့တစ်ခုဆက်သွယ်နေတဲ့ဆက်သွယ်ရေးလုပ်ငန်းဝင်ကိုလည်းလှမ်းကြည့်မြင်မှာမလားမမြင်နိုင်ဘူးဒါကြောင့်သစ္စာတဗိဓာနှစ်ခန္ဓာတို့နဲ့ယုံနဲ့သိသေးတဲ့ပုဂ္ဂိုလ်ဒီသာဖြင့်ဒီယုံတရားဒီနံတရားတွေအကြောင်းကျဆက်ဆံမှုတဘောကိုမြင်အောင်လှမ်းကြည့်လို့ရပါတယ်အဲဒီတော့ဒီပုဂ္ဂိုလ်ကိုပိဿုကံမှာသစ္စာတဗိဓာနှစ်ခန္ဓာတို့၌၄မျိုးသောအချင်းအဖြစ်ယုတ်တဲ့နိုင်ငံကိုသိတဲ့ကြတဲ့ဒီပိုင်းခြားမှတ်သားပြီးတဲ့အချိန်ခါမှာအနည်းငယ်ဆုံးအရိယာဘုရားရှိတဲ့ယုတ်တဲ့နိုင်ငံကလည်းစပြီးအတိတ်ဘက်ကိုတားဆီးပြီးယုတ်တဲ့နိုင်ငံကိုတဖန်ပြောင်းပြီးသူ့ကိုနေကြည့်ခိုင်းတာနော်သိကြည့်လိုက်တော့ဗတိသန္ဓေပရိသန္ဓေရနေပြီးတော့ဆက်ပြောပြီးတော့ဟိုဘက်ကမာနမာနဒေဂာနိအခါရောက်သွားပြီးဆိုကြတယ်နော်ဒီကနေ့ခါလအသက်50ကျော်အမျိုးသမီးတစ်ဦးပေါ့ဒီကနေ့ရောချီပြန်ပြီးညောနေတဲ့ပုံသွားတွေ့နော်အဲဒီပုံမှာဓာလေးပါဆက်ပြီးယုံနာခွဲအတိခိုင်းလိုက်တော့ဓာလေးပါဆက်ပြီးယုံနာတင်းသိတတ်တယ်ဆိုတာကတော့ဘုရားကဗိဓိတကိုယုံနာတင်းသိတတ်တဲ့ယောဂီတို့ရဲ့အရာသာဖြစ်သွားတယ်နော်ဗိဓိတကိုယုတ်ပြီးနိုင်ငံကိုဆင်းရဲကြမတင်းသိတတ်တဲ့ပုဂ္ဂိုလ်ဒီအတိတ်ကိုပြန်ပြီးယုံနာတင်းသိရှိလို့မရပါဘူးဒါကြောင့်ဘုရားရှင်ကဣဇဒဗိဓိတရှုပြီးမှသာလျှင်ကျောင်းကျောင်းဆက်ပြိဿနမုပ္ပါသူတဲ့အပိုင်းကိုတဖြင်းတက်ပြီးဟောနေတာအဲဒီတော့ဒေဂာနိကာလကိုလမ်းပြီးဒါလေးပါဆက်ပြီးယုံနာခွဲအတိခံပြီးတော့ဒေဂာနိပုဂ္ဂိုလ်ရဲ့ဘဝမနောကြီးကိုမိအောင်ဖမ်းပြီးတော့အရှုခံရတယ်နော်ဘာဖြစ်လို့လဲဒီဘဝမနောကြီးမှာအာယုနမိတ်တွေကလာပြီးချင်းနေတယ်အကျိုးပေးမဲ့ခံရဲ့စွန့်ရင်တတ္တိကလာပြီးနမိတ်တွေချင်းနေတယ်ကံမနမိတ်ဂတိနမိတ်နမိတ်၃မျိုးတမျိုးမျိုးတော့အရှင်မြတ်ဓမ္မတာပဲ။ယဟန်ကမဖြစ်သေးရင်ဒီနမိတ်ကအရှင်မြတ်ပဲနော်။ယဟန်ကဖြစ်ပြီးပြီဆိုရင်တော့ဘဝဆုံးသွားပြီဖြစ်တဲ့အတွက်ဒီနမိတ်တွေမထင်တော့ဘူး။ဒါဒီဘုံမနောကြီးကိုဘယ်ပုံဘယ်မှန်ဘယ်နည်းနဲ့အပြည့်ရှိရမလဲလို့မေးရင်တော့သုံးသင်္ကန်းဤပုဂ္ဂိုလ်ရဲ့သင်္ကန်းဆက်ဆက်အချိန်ကာလမှာတည်ရှိနေတဲ့၆ဌာန42ခုဌာနရှိတဲ့ယုတ်ပြီကိုပြန်ပြီးခြုံငုံပြီးသိသိခိုင်ရပါတယ်။သိသိပြီးတော့ယုတ်ပြီကိုသိသိနိုင်ရင်ဒီကနေ့ကလည်းပုဂ္ဂိုလ်ရဲ့ဆရိယဝတ္ထုယုတ်ကိုမိအောင်ပြန်ပြီးဖမ်းဆိုင်ခဲ့ရတယ်။နှလုံးမှာရှိတဲ့94မျိုးသောယုတ်တွေကိုပြန်ပြီးထပ်ပြီးရှုလိုက်။ရှုလိုက်တဲ့အချိန်ခါမှာဆရိယဝတ္ထုကိုမိအောင်ဖမ်းလိုက်ရင်ဆရိယဝတ္ထုကိုမိတွဲပြီးအင်းရှင်အနည်းနဲ့ဖြစ်နေတဲ့ဒီဘွေမနောကြီးကိုမိလို့ဖမ်းလို့ရတယ်။ဒီဘွေမနောကြီးလေးကိုရှုလို့ရပြီဆိုရင်ဘွေမနောကြီးလေးကိုရှေ့တိုးကြည့်နောက်ဆုံးကြည့်ကြည့်လိုက်ရင်ရှေ့တိုးရတဲ့ဆရာကမတည်ခင်ပဲအခက်ဆော့ဆော့ပဲတိုးကြည့်လိုက်။ဒီကနေ့ဘက်ကိုပြန်ဆုပ်ပြီးကြည့်လိုက်ဒီလိုလို့ရှိရင်ဘာဖြစ်လဲဒီဘဝမနောအကြည့်နှစ်ခုတို့ရဲ့ဉာဏ်မှာဒါလျှင်စိတ်အစဉ်တွေကဖြစ်ရဓမ္မတာရှိတယ်ဝိသီလို့ခေါ်တဲ့စိတ်အစဉ်တွေဖြစ်တော့အဲ့ဒီစိတ်အစဉ်တွေကိုမိအောင်ဖမ်းတာပဲဒီဘဝမနောအကြည့်မှာဒေဂာနိကာလမှာလူပြည်လူလောကလိုကောင်းရာသူတွေရောက်မဲ့ပုဂ္ဂိုလ်တွေအတွက်တော့ကောင်းတဲ့ကံကမ္မနဲ့ဗတိနမိတ်၃မျိုး၃မျိုးမျိုးတော့သင်ရဓမ္မတာဖြစ်တယ်ခန္ဓာကယောဂီကိုပန်းပြီးဖမ်းပြီးအရှုခိုင်းလိုက်တော့ဒီလိုမှဆွမ်းပန်းလှူနေတဲ့အာယုံပေါ်လာတယ်ဒီလိုတစုမှတို့ကအမျိုးသမီးဘဝနဲ့တစ်ချိန်လုံးကပေါ့ဒီမသေးခင်ခက်ဆော့ဆော့ဘိုင်းလောက်ကဒီလိုမှဆွမ်းလီပန်းလီကပ်ပြီးတော့ယူခဲ့ဘူးတယ်ဆွမ်းလီပန်းလီတက်လှူပြီးတော့တို့ကဗန်စုတောင်းခဲ့လေလို့မေးတော့ယောက်ျားစုကိုတောင်းခဲ့တယ်ဘာဖြစ်လို့တို့ကယောက်ျားစုတောင်းခဲ့လို့ဦးဇင်းကတော့အားနာလို့မေးတော့မသိဘူးခမန့်ကြည့်ရတော့အဖိုးကြီးကတော့ရိုက်ပုံရတယ်နော်အဲ့ဒါနည်းနည်းလေးဒီအသက်50ကျောင်း50လောက်ရောက်တော့သူကခြေထောက်နဲ့ကံပစ်ခြင်းနဲ့အရွယ်လေရောက်လာပြီးနည်းနည်းသွားလေးပါလေးကလည်းကျိုးနေပုံရပါတယ်နော်ဘာဖြစ်လို့လဲဆိုတော့ဦးဇင်းစမ်းပြီးတော့ဟိုခြေရုံတစ်ခုပဲဆိုကြပါစို့ဒဂါကြီးတစ်ယောက်နဲ့ဆုံးနေဒဂါကြီးရဲ့သားကဒီဒဂါဒီဒဂါကြီးကိုလာလာပြီးပြေဆုံးနေပြေဆုံးနေတဲ့အချိန်ခံကြတော့ဒီကောင်လေးကလည်းဦးဇင်းကိုလာပြီးဝင်းကြီးဝင်းငယ်တွေပြေဆုံးနေတော့စမ်းမီးနဲ့ဦးဇင်းကသူ့မေးကြည့်တယ်ဒါကြီးထန်လာလာလေးနဲ့တကူမကြီးတွေဆရာသွင်းအောင်တော့ရှိတယ်သူ့အမေမဟုတ်ခင်။အဲ့ဒါသူ့ကိုအစဉ်ကမေးကြည့်တယ်စိတ်ကောမင်းအမေရောဘယ်ရောက်သွားလဲမေးကြည့်။သူကညီးနေတယ်မပြောဘူး။နင်ဘာဖြစ်လို့ညီးနေတာလဲ။တတိတော့အမေကသွားမရှိတော့ဘူးဗျာ။သူကဒီလိုပြောတော့အစဉ်ကနည်းနည်းတော့ညီးပြီးသွားတယ်။ဘာဖြစ်လို့လဲ။သူ့အမေကသွားမရှိတော့အကိုကြီးကနောက်အမျိုးသမီးနှစ်ယောက်ယူထားပုံပေါ်ပါတယ်။သူကဒီလိုဆိုလိုတဲ့အတိတ်ပဲနဲ့တူတယ်။ဟုတ်တယ်ဟုတ်လား။ဘုရားဒီတိုင်းပဲဒီအောင်ဒီအမျိုးသမီးကတော့အသက်50ကျော်ကျတော့သွားလေးကလည်းကျိုးနေပြီနဲ့တူပါတယ်ပုံမှန်ကြီးရဟုတ်တယ်မဟုတ်လားအဲ့ဒါနဲ့ဒီအမျိုးသမီးဘဝကသူကစိတ်လာပြီးတော့ယောက်ျားဘဝကသူကဆူတောင်းနေတယ်ယောက်ျားလို့အတိမှားနေတဲ့သဘောကအဝိဇ္ဇာယောက်ျားဘဝကတွင်တက်တက်မဲ့တဲ့သဘောလေးကတဏှာယောက်ျားဘဝကစိတ်ကန့်ကျွမ်းနေတဲ့သဘောလေးကဥပါဒ အဲ့ဒီအဝိဇ္ဇာတနာဥပါဒဏ်ကြီးမှာစိတ်စရိတ်ဘယ်နှလုံးရှိတယ်ဆိုတော့ဒီချက်ဖန်ပြီးအစိုက်ခံလိုက်တော့စိတ်စရိတ်အလုံး20ရှိအဲ့ဒီအလုံး20ကဘာရီလဲသိကြလားသိကြရင်လက်တွေ့ရှိကြဟုတ်တယ်မလားဒီကပြောတော့ကောင်းမှာမဟုတ်တော့ဘူးနော်ယောက်ျားလိုအတိဖားနေတဲ့လောဘဒိဋ္ဌိဥဆောင်နေတဲ့စိတ်စရိတ်အလုံး20ဇောမှာမနောရတာဝဇ္ဇမှာစိတ်စရိတ်ဓမ္မတာအတိုင်းစနေလုံးမှာရှိပါလားဇောတွေမှာစိတ်စရိတ်အလုံး20ရှိတယ်ယောက်ျားဘဝကိုနှစ်နှစ်ကာကလောလောလန်တောင်းတဲ့အစီထက်ပြင်သူကဆူတောင်းနေတယ်။အံပန်းလူနေတဲ့ကုသိုလ်ဘုရားရှင်ရဲ့ဇီတိတော်ကိုအာယုံယူပြီးတော့စွန့်နေပန်းနေဆက်ကနေတဲ့ကုသိုလ်စိတ်စေတနာတွေကိုပြန်ပြီးအစိုက်ခံလိုက်တော့စိတ်စရိတ်34လုံးရှိတယ်။မနောလရဝဇ္ဇမစိတ်စရိတ်က7လုံး။ဇီတိတော်မှာစွန့်ပန်းလှူဒန်းနေတဲ့ကုသိုလ်စိတ်စေတနာတွေကိုဖန်ဆက်လိုက်တော့စိတ်စရိတ်34လုံးသင်္ခါရကံ34လုံးရှိတယ်။အဲဒီ34လုံးလည်းဘာလဲပြီးကျင်လား။ဒီကျင်းတော့လက်တွေ့ရှိကြဆွတ်တယ်ဟုတ်လားအဲ့ဒီ34လုံးသောတရားတွေကဘယ်ကက20သောလောဘတတိအုပ်စုဝိသရဏဥပါဒံအုပ်စုတွေပေါ့သူတို့ကအနိစ္စတရားတွေအနိစ္စတရားတွေဖြစ်ခြင်းကြောင့်ဖြစ်ပြီးတာနဲ့ထုံယုံနဲ့အစင်မှဖြစ်ပြီးတာနဲ့ပြတ်သွားတယ်ဒီဘက်အထိလဲကူးမလာဘူးဒါပေမဲ့လို့ဝိဘက်နံတရားတွေဝိဘက်အပြာကတတရားတွေလို့ယုံနဲ့တန်တန်အစင်မှစွန့်ရင်တတ်တယ်ဒီဆုံးတရားမထားခဲ့ပဲနဲ့ချုပ်ပြတ်သွားပြီးတော့မဟုတ်ဘူးတဲ့နော်နောက်တစ်ချိန်အကျိုးကိုပေးနိုင်တဲ့စွန့်ရင်ကမ္မတတ္တိလေးယုံနာအစင်မှမြုံနာပြီးမှတတ်လို့ချုပ်ပြတ်သွားတယ်အဲဒီစွန့်ရင်ကမ္မတတ္တိလေးကိုတော့ယောဂီကအမြင်အောင်တစ်ခါတစ်ဆင့်တပြီးလမ်းကြည့်ရတယ်အဲဒီစွန့်ရင်ကမ္မတတ္တိရှုတဲ့အပိုင်းယောဂီကရုံးကနေနားလည်ဖို့ခက်နားလည်ဖို့ဘာကြောင့်ခက်နေရလဲလို့မေးရင်တော့ဘရမတ္တအပြင်သင်္ချာရှိနေတဲ့ဥပတိမင်းအနိအပြင်သင်္ချာရှိတဲ့တရားမျိုးမဟုတ်တော့ဘူးဥပတိမင်းအပြင်သင်္ချာဖြစ်သွားတာကဘယ်ကအဝိဇ္ဇာတနာဥပါဒံတို့သင်္ခါရတို့ပဲပန်းပန်းလှူနေတဲ့ကုသိုလ်စိတ်စေတနာတွေပဲသူတို့ကအနိစ္စတရားတွေဖြစ်ပြီးပြတ်တော့သူတို့နဲ့ကပ်ပြီးကြည့်ရတယ်သူတို့ဖြစ်ပြီးဘာအရှင်ဝါလိထားခဲ့တယ်ဆိုတာကိုဒီသွန်လှူနေတဲ့ကုသိုလ်စိတ်စေတနာတွေကိုဒီဖန်ရက်ဆိုထက်ကတက်ကသုံးသပ်ပြရသုံးသပ်လိုက်တဲ့အခါမှာသူတို့ချုပ်ပြတ်သွားလို့ကျင်းခဲ့တဲ့အရှင်ဝါတ္တတိတွေကိုမိအောင်ဒီခါသူတို့နဲ့ဗုဒ္ဓဘုရားကြီးကဖန်ရဘာဖြစ်လို့ဒီအချင်းခါမှာဒီဆွမ်းလူတဲ့အာယုန်နမိတ်ကဇီရောကိုဆွမ်းလူနေတဲ့အာယုန်နမိတ်ကဒေဂန်ဒီကလာမှာထင်ရတယ်လို့မင်းရဲ့အဲ့ဒီကမ္မတတ္တိရဲ့ဆွမ်းအားကြောင့်သာထင်တာအကျိုးပေးမှာကဒီကန်ဒီကအကျိုးပေးတော့အကျိုးပေးမဲ့ကံဒီဒေဂန်ဒီမှာရှည်ရန်ပေါ်လာနွားချန်တယ်မှာနွားဒီကိုအစုလိုက်အပြုံလိုက်အပြစ်အပြတ်လှောင်ထားတဲ့အခါနန်းမိုးလင်းလို့ရှိရင်နွားချန်တကားဝကိုဖွင့်လိုက်ရင်နွားဒီဒီချန်ဝမှာအစုလိုက်အပြုံလိုက်နဲ့ပြိုးတိုးပြီးဖွင့်တို့ထက်တဲ့အချိန်ကမှဒီနွားတွေကအားအကောင်းဆုံးနွားကတခြားနွားတွေကိုတို့ခွေပြီးတော့သူကခြေထန်းကတက်လာတယ်ဒီတိုင်းပဲဘရဝရီမန္တရာခီးကြည်နေကြတဲ့အချိန်ကမှကောင်းတဲ့ကံပဲဖြစ်ဖြစ်မကောင်းတဲ့ကံပဲဖြစ်ဖြစ်တချို့ကျင်းဖံမြတ်စွာပြုထားတဲ့အကြံတွေရှိကြတယ်အဲဒီလိုကျင်းဖံမြတ်စွာပြုနေတဲ့ကံတွေကအရှင်အဝါအားအကောင်းဆုံးကံတွေများသောအဖြစ်ဖြစ်တတ်ပါတယ်အဲဒီလိုအရှင်အဝါကောင်းတဲ့ကံတွေကိုအများဆုံးပြုစုထားတဲ့ပုဂ္ဂိုလ်ညာတေဂန်ကြီးမှဒီကံတွေသည်အလူရပို့ပြီးဖြစ်တတ်တယ်အဲ့ဒီတည်းမှာအာကောင်းမောင်းနိုင်တဲ့ကံတစ်ခုကအစီရင်ပေါ်လာတာပဲ။စီရင်ပေါ်လာတဲ့ဒီကံရဲ့စွန့်ရင်တက်တိကြောင့်ဒီနမိတ်ကထင်လာရတာ။ထင်လာရတာဒီအကျိုးပေးတဲ့ကံကိုဖမ်းဖို့ရန်အတွက်ဒီနမိတ်ကအခြေခံတော့ချက်တစ်ခုဖြစ်နေတယ်။ဖြစ်နေတဲ့အချိန်ကကျတော့အဲ့ဒီကံလေးကိုမိအောင်ယောဂီကခုနကသင်္ခါရနဲ့ကပ်ပူးကျွေးပြီးတော့ရှာဖွေရတယ်။ရှာဖွေတဲ့တော့မှဒီကမ္မတတ္တိလေးကိုတွေ့တော့မှဒီကမ္မတတ္တိနဲ့လက်ရှိပြိတ္တန်ကြီးကလည်းယဉ်ကျေးခိုင်မှတည်ရှိနေတဲ့ယုတ်ဒီနန်းနေနဲ့ကြောင်ကျောဆက်လွယ်ဖို့ရှိမရှိကိုတခံပြန်ပြီးကြည့်ရပြန်တယ်။တခံပြန်ကြည့်တဲ့အပိုင်းမှာယောဂီတွေကနားလည်အောင်သင်ပေးရတဲ့စနစ်ကလေးတစ်ခုကတော့ဦးဇင်းတို့ယောဂီတွေဒီဒီဘက်မှာကံကြောင့်ဖြစ်တဲ့ယုတ်၊စိတ်ကြောင့်ဖြစ်တဲ့ယုတ်၊ဥဒ္ဒကြောင့်ဖြစ်တဲ့ယုတ်၊အာဟာရကြောင့်ဖြစ်တဲ့ယုတ်ခေါ်တဲ့ယုတ်လေးမျိုးလုံးကိုစနစ်တကျအရှုတ်တတ်ပြီးဖြစ်တယ်။ရဝတဲ့ရဲ့နှလုံးဟရိယဝတ္ထုမှာဖိတွဲပြီးအခုဖြစ်ပေါ်နေတဲ့အခုလူသားတိုင်းသိကြပါ့မယ်နော်။ရယဝတ္ထုကိုပြီးတော့ပြီးဖြစ်ပေါ်နေတဲ့စိတ်အားလုံးဒီရေပုံရအဖြစ်ယုတ်ကိုဖြစ်စေနိုင်တဲ့သောအားရှိတယ်။ရေပုံရဆိုတော့ကတော့ပရိသန္ဓေစိတ်ကတော့ယုတ်ကိုဖြစ်စေနိုင်တဲ့သောအားမရှိဘူး။သုတိစိတ်ကယုတ်ကိုဖြစ်စေနိုင်ဤမဖြစ်စေနိုင်ဤဆိုတော့ကတော့ဒီဟန္တာပုဂ္ဂိုလ်ရဲ့သုတိစိတ်ဒီယုတ်ကိုမဖြစ်စေနိုင်ဘူးဆိုတော့ကတော့အားလုံးသဘောတူကြတယ်။ယန္နေတဲ့ပုဂ္ဂိုလ်ရဲ့သုတိစိတ်ဒီယုတ်ကိုဖြစ်စေနိုင်တယ်လို့ဆိုတဲ့ဝါဒလည်းရှိတယ်။မဖြစ်စေနိုင်ဘူးလို့ဆိုတဲ့ဝါဒလည်းရှိတယ်။အချိန်ချစကားများနေတဲ့မြေပုံရလို့ပြောရပါနော် အဲ့ဒီပရိသတ်နေစိတ်နဲ့သုတိစိတ်ကိုနှုတ်လိုက်ပေါ့ဘဝတစ်ချောင်းမှာဖြစ်ပေါ်နေတဲ့စိတ်တိုင်းစိတ်တိုင်းဟရိယဝုဒ္ဓကိုဖြစ်တဲ့ဖြစ်ပေါ်နေတဲ့စိတ်တိုင်းစိတ်တိုင်းဒီသုတိစိတ်ရုပ်ကိုဖြစ်နေတဲ့လို့ဆိုဟာရှိစိတ်ချင်းစိတ်တစ်ခုတစ်ခုဒီသုတိစိတ်ရုပ်ပေါင်းယုတ်ကလပေါင်းများစွာကိုဖြစ်နေတဲ့ဆိုဟာရှိဒါကြောင့်ဒီပေါ့လက်တစ်ခုကိုမြောက်နေတဲ့ဆိုတဲ့အသိကိပေါ်လာလို့မြောက်လိုက်တဲ့လက်တစ်ခုလုံးမြောက်မသွားဘူးလားလက်မှာရှိနေတဲ့ယုတ်တွေကိုသဲဆောင်နေတဲ့စွမ်းအားရှိတဲ့ယုတ်တွေအများကြီးဖြစ်လာကိုယ်တခုလုံးသွားပြင်ပြီးခင်လို့ရှိရင်လျှောက်သွားလိုက်တယ်ဒီကိုကြီးကိုလက်ဆောင်သွားနိုင်တယ်ဆိုအောင်မရှိဘူးလားလူပြောက်ကလည်းလူပြောက်ကိုဆန်းကြည့်ပါလားဘယ်လောက်လေးနေဆိုတာနားလဲကိုယ့်အကောသွားပြင်ပြီးခင်လို့ရှိရင်ဒီစိတ်ကြောင့်ဖြစ်တဲ့ရုပ်တွေကဒီခန္ဓာအိမ်တခုလုံးကိုပြန်ဆောင်သွားတယ်သွားအောင်ဘယ်လောက်ကြီးတယ်ဆိုတာကြည့်ပါစိတ်တခုကြောင့်ဖြစ်တဲ့ရုပ်တွေကများစွာရှိတယ်ရစိတ်တမေလျားရပြအပြစ်မှာစိတ်တို့နီးနီးအတင်ကလေးတသိမကဖြစ်ပြီးပြတော့မြစ်စိတမေလျားရပြအပြစ်မှာကစိတ္တညုံပေါင်းနေမရင်မတော့နဲ့အောင်အလွန်ဆုံးများနေတယ်ဒါကြောင့်ဒီခန္ဓာအိမ်ကြီးကိုလွန်းလွန်းကူကူနဲ့တည်ဆောင်သွားလို့ရနေခြင်းဖြစ်တယ်နော်သို့တော်တကယ်တည်ဆောင်လာတော့မဟုတ်ဘူးနော်ဒီဘက်ကတော့ဟိုးတံပင်းဘက်ကမှချက်ပြီးပြောပါမယ်တည်ဆောင်သောအခြင်းအားဖြင့်ဖြစ်တယ်တကယ်တည်ဆောင်လာတော့မဟုတ်ဘူးနော်နားလည်လည်းအောင်လို့ပြောလိုက်တာပဲကဲကောင်းပြီဒီတော့အဲ့ဒီစိတ်ဒီစိတ္တညုံနဲ့ကြောင်းကျွတ်ချက်နေစိတ်ကြောင့်စိတ္တညုံဖြစ်တဲ့ကောယောဂီကယုံပန်းရှုပဲမှာတော်တော်လေးသဘောပေါက်သွားပြီသဘောမပေါက်တဲ့ယောဂီကိုခွန်ကြီးကတော့ဘယ်လိုသင်ပေးရလဲဝေမနောကြီးလေးကိုသိစိတ်ထားပါဒီသင်္ခါမအကြည့်တဲ့၆ပါးယောဂီကရှုတတ်ပြီဖြစ်နော်ဝေမနောကြီးလေးကိုသိစိတ်ပြီးလက်ညှိုးလေးတစ်ချောင်းကွေးလိုက်ဆန်းတဲ့လုပ်ကြည့်ပါကွေးခြင်းနဲ့စိတ်ကလေးဆန်းခြင်းနဲ့စိတ်ကလေးကိုမြင်အောင်ကြည့်ပါထိုစိတ်ကြောင့်စိတ္တညုံကလေးတွေဖြစ်နေတာကိုဒီချက်တက်ခွင့်ကြည့်ပါသုခရဆန်းတဲ့ချိန်ကမှတခုယောဂီကပါပြောလေဒီညမှာယောဂီဖမ်းလို့ရပါတယ်ဘုန်းကြီးကတော့ဖမ်းနေနေအများကြီးဖြစ်အဲ့ဒီယောဂီကကြည်လားမကြည်ဘူးလားဒီကလအဖုံလေးတွေကြည်လားမကြည်ဘူးလားသိချက်အဆိုင်ခံနေကလတခုတခုကိုတခွင့်ကြည့်ပါသဘောတရားဘယ်နှခုရှိတယ်အဆိုင်ခံနေတယ်ဒီလိုကအဘိဓမ္မာလေးဖမ်းလို့တင်ဖို့ရတော့ဒီညမှာသူကဘုန်းကြီးပြန်လှိမ့်လို့ရတယ်အဘိဓမ္မာမတင်ဘူးဆိုရင်တော့ယောဂီကဒီညမှာဘုန်းကြီးကိုတိတ်လှိမ့်လို့မရဘူးဆက်ကနေကောင်းမင်းလေးတဲ့နဲ့သူမျိုးကမှားနေတယ်သူစီရကမှားနေပြီ။မှားနေရင်ဘုန်းကြီးကဘာဖြစ်လို့ဘုန်းကြီးလာလိန်နေရတယ်လို့ပြောလိုက်ရင်ဒီယောဂီဘာဖြစ်သွားမလဲ။အဲဒီတော့ဘုန်းကြီးကမပြောဘူးပြန်ရှုကြည့်အောင်လေ။ဟောဘယ်လောက်တော့ပြောပါ့မလဲ။ဟုတ်တော့ပြန်ရှုကြည့်ပါဦး။နည်းနည်းလေးသေချာရှုကြည့်ပါဦး။ဘယ်လောက်တော့ပြောရလဲ။အဲ့ဒီနေရာမှာသူကစိတ်နဲ့စိတ္တဇာယုတ်ဟာခွင်းဆက်နေတယ်။အဲ့ဒီလိုကိုယ်ဉာဏ်ဆက်ခြင်းနဲ့စိတ်ကလေးကြောင့်စိတ္တဇာယုတ်ဒီတဘောဘောဖြစ်တာကိုရှုတတ်တဲ့ယောဂီအဖို့ဉာဏ်နဲ့ဟရိယဝုဒ္ဓကိုပြီးတော်ပြီးဖြစ်ပေါ်နေတဲ့စိတ်တည်းစိတ်တည်းဒီသစ္စာရုပ်ကိုအမြဲတမ်းဖြစ်စေတာကိုဉာဏ်ဆက်ရှုပါလို့တခင့်တည်းပြီးခိုင်းတာ။အဲဒီရှုဘက်ကိုသူကဒီဘာများစွာရှုထားတော့ဒီစိတ်နဲ့သစ္စာရုပ်တို့ကြောင်းကျဆက်နွယ်နေတဲ့သဘောကိုသူကနားလည်ပြီးပြီ။အဲဒီလိုနားလည်ပြီးတဲ့အခါအဲဒီပုံစံအတိုင်းနဲ့ဒီကမ္မတ္တိလေးကိုရှားခွေတွေ့တဲ့အခါဒီကမ္မတ္တိလေးနဲ့ပြိတ္တန်ဒီကလယေကြည်မှာရှိနေတဲ့ရုပ်တွေနဲ့ကြောင်းကျဆက်နွယ်ဖို့ရှိမရှိကိုဟောကကြည့်လိုက်ဒီဘက်ကြည့်လိုက်ဆက်ကတ္တကရှိစမ်းကြည့်သမှာ။ဟုတ်ကဲ့ဘုရားကပြုခဲ့တဲ့ကမ္မတ္တိလေးကိုကြည့်လိုက်ဒီဘက်ကယုတ်တရားတွေပြိတ္တန်တွေကလည်းယဉ်ကျေးမှရှိတဲ့ယုတ်လှမ်းကြည့်လိုက်ဟိုဘက်ကြည့်လိုက်ဒီဘက်ကြည့်လိုက်ဟိုဘက်ကြည့်လိုက်ဒီဘက်ကြည့်လိုက်ထပ်ထပ်ထပ်ထပ်ကြည့်ခဲ့ရင်သူတို့ကြောင့်ဒီကံလေးကြောင့်ဒီယုတ်တွေသင်္ချာဖြစ်ခဲ့မယ်ဆိုရင်ပေါ့နော်ဒီကံကြောင့်ဒီယုတ်တွေသင်္ချာဖြစ်ခဲ့မယ်ဆိုလို့ရှိရင်တော့ဘာဖြစ်လဲကမ္မဇယုတ်တွေတဘောဘောဖြစ်နေတာညာယုတ်တွေတဘောဘောဖြစ်နေတာကိုဒီကံလေးကြောင့်ဒီတ္တိလေးကြောင့်ဒီစွမ်းအားလေးကြောင့်ဒီယုတ်တွေကတခွားခွားနဲ့ထင်းချာချာကြီးဖြစ်နေပါတယ်ဆိုတော့ယုတ်တွေကကိုယ်တိုင်သိပြီဆိုတဲ့အခါကျတော့မှဝိဇ္ဇာဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤအဝိဇ္ဇာကအကြောင်းတရားရူပခန္ဓာကအကျိုးတရားတဏှာဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤတဏှာကအကြောင်းတရားရူပခန္ဓာကအကျိုးတရားဥပါဒံဖြစ်ခြင်းကြောင့်ယုတ်ဖြစ်ဥပါဒံကအကြောင်းတရားရူပခန္ဓာကအကျိုးတရားသင်္ခါရဖြစ်ခြင်းကြောင့်ယုတ်ဖြစ်သင်္ခါရကအကြောင်းတရားရူပခန္ဓာကအကျိုးတရားကံဖြစ်ခြင်းကြောင့်ယုတ်ဖြစ်ကံကအကြောင်းတရားရူပခန္ဓာကအကျိုးတရားဆက်ပြီးဒီလိုကြောင်းကျိုးဆက်လွယ်မှုကိုသိသိရပါတယ်။ဒါကိုအကြောင်းကျိုးသိသိတဲ့လုပ်ငန်းခွင်လို့ခေါ်ပါတယ်။ဘုရားကပြောတော့လွယ်တယ်။အဲ့ဒီအားရှုရတာဒီမှာသင်ထားတဲ့နံကမထံပိုင်းဇာအတိုင်းသိတဲ့ခဏအတိုင်းသိတဲ့ခဏအတိုင်းမှာခန္ဓာ၅ပါးဖွဲ့ပြီးရှုရတော့တချို့အတက်ကြီးတဲ့အပိုင်းဆိုရင်ဒီပိုင်းမှာတော်တော်လေးနှေးသွားတယ်။ဉာဏ်ထက်တဲ့ပုဂ္ဂိုလ်တွေကတော့ဒီသူကတော့တရားနည်းအပြင်ပြီးအောင်ရှုနိုင်ပြီမဲ့လို့အတက်ကြီးလာတဲ့အပန်းရောက်လာရင်တစ်ပတ်နဲ့လည်းမပြီးနိုင်နှစ်ပတ်နဲ့လည်းမပြီးနိုင်ဘူးအဲဒါကြောင့်အတက်ကြီးမှတရားအထုတ်ဖို့တော့တိတ်ပြီးမစဉ်းစားကြဘူးဟုတ်တယ်မလား အဲ့ဒီစုပဲဒီတစ်နေ့ကအကြောင်းကျိုးသိသိရတယ်။ဒါကပြည့်စုံတဲ့အញ្ញံပိုင်းလေးပဲရှိပါတယ်။အဲ့ဒီလိုအကြောင်းကျိုးသိသိနေတဲ့အချိန်ခါမှာဘယ်လောက်နဲ့လုံလောက်ကလားဆိုတော့မလုံလောက်ပါဘူးနော်။အကြည်ဒီမိစ္ဆာစေဝမိစ္ဆာသမုပ္ပါဒဓမ္မစာအနာဂတိပိဣတရဟိပိမိစ္ဆာစေဝမိစ္ဆာသမုပ္ပါဒဓမ္မစာအတိလေမီအလိမ့်နိုင်တဲ့ဖက်ပစ္စယစေဝအကြောင်းတရားတို့ဒီတော်ရင်၎င်းပစ္စယသမုပ္ပါဒဓမ္မစာအကြောင်းတရားတို့ကိုဆွမီးပြီးဖြစ်ပေါ်နေကြကုန်သောအကျိုးတရားတို့သိတာနှင့်၎င်းတန်တိရှိကြလေကုန်၏အနာဂတိမီနောက်အနာဂတ်ကာလ၌လည်းပဲပစ္စယစေဝအကြောင်းတရားတို့သိတာနှင့်၎င်းပစ္စယသမုပ္ပါဒဓမ္မစာအကြောင်းတရားတို့ကိုဆွမီးပြီးဖြစ်ပေါ်လာကြကုန်သောအကျိုးတရားတို့သိတာနှင့်၎င်းတန်တိရှိကြလေကုန်၏ဣဒရဟိမိဤယခုပိဿုပ္ပန်၌လည်းပဲပိဿယစေဝအကြောင်းတရားတို့သည်တန်၎င်းပိဿယသမုပ္ပါဒဓမ္မစာအကြောင်းတရားတို့ကိုဆွမီးပြီးဖြစ်ပေါ်နေကြကုန်သောအကျိုးတရားတို့သည်တန်၎င်းတန်တိရှိကြလေကုန်၏အတိတ်ကြည့်လိုက်တော့လေအကြောင်းတရားနဲ့အကျိုးတရားအနာဂတ်ကြည့်တော့လေအကြောင်းတရားနဲ့အကျိုးတရားပိဿုပ္ပန်ကြည့်တော့လေအကြောင်းတရားနဲ့အကျိုးတရားပဲဆိုပြီးတော့အတိတ်နာကပိဿုပ္ပံကာလသုံးမှအဆက်ဆက်မှအကြောင်းတရားအကျိုးတရားအဆက်ဆက်ကိုနှံသိရမယ်ဒီလိုဖော်ပြထားတယ်အဲ့ဒီဖော်ပြခြင်းအရာဥစဉ်တော့နောက်ထပ်အတိတ်တစ်ခုထပ်ရှိဖို့မလိုလားဘူးလားလိုလားပြန်တယ်နော်အတိတ်မှာလည်းအကြောင်းတရားနဲ့အကျိုးတရားပဲရှိတယ်ဆိုတော့ဟိုဒုတိယအတိတ်ကအကြောင်းတရားကြောင့်ပထမတိတ်မှာအကျိုးတရားဖြစ်တာညီအောင်ပြန်ရှိအောင်တတိယတိတ်ကအကြောင်းတရားတွေကြောင့်ဒုတိယအတိတ်မှာအကျိုးတရားတွေဖြစ်တယ်လေညီအောင်ပြန်ရှိအောင်အဲ့ဒီလိုအဆက်ဆက်သွားရမတော်နဲ့အတိတ်တန်တန်ခီးကအလွန်ရှည်လျက်လာတော့ဘယ်လောက်ထိရှိရမလဲလို့ဒီလိုတို့အေးစင်ရှိနော်ရေပုံရစီးကန်းလေးတစ်ခုပြောရင်တော့ဘုရားတို့အကတော်ကအလောင်းထင်ရများတော့သတင်းချင်းနဲ့ကဘာတသိန်းတိုက်အောင်ပြန်ရှိရပါမယ်မိမိတို့ရဲ့ဗာရမီဖြည့်တန်ကာလကတသိန်းချင်းနဲ့ကဘာတသိန်းကရှိတဲ့ထက်ရနော်မဟာနဝကအလောင်းထင်ရပြီးကြတော့ကဘာတသိန်းအထိပြန်ရှိရတို့ရဲ့ဗာရမီဖြည့်ရအဘိနိဟာရတရားတွေကကမ္ဘာတရင်းကစက်ရှိခဲ့လို့ရိုးရိုးပဂတိသာဝကကြီးပြရင်တော့တချို့တချို့နေရီဇောဘုရားကသူ့ရဲ့ပါရမီဒီဂရီမှာဒီကြောင့်လေးတော့ဆက်ကျင်ကြတာပါနံပါတ်3ဘာလို့ပါရမီဖြစ်အောင်လဲလုံလောက်သွားတဲ့ပုဂ္ဂိုလ်တွေလဲရှိကြပါတယ်သစ္စကပရပတိထုံးထောက်ပြထားသစ္စကပရပတိကမြတ်စွာဘုရားကိုခန္ဓာ5ပါးဒီအတ္တဖြစ်ကြောင်းလာပြီးမြင်တယ်မြတ်စွာဘုရားကလည်းအနတ္တဖြစ်ကြောင်းခိုင်းခိုင်းလုံလုံသူ့ကိုတည်တည်ပြပြီးတော့တရားဒေသနာဟောကြားတတ်တဲ့အဆုံးဆုံးမှပြီးတော့မူပါတယ်ဘာဖြစ်လို့သူကဒီလိုလာပြီးတော့မြင်နေရတယ်သူကအတ္တဆိုတာပြင်းထန်နေဒါကအကြောင်းတစ်ခုနောက်အကြောင်းတစ်ခုကတော့ဘုရားရှင်ကနေပြီးတော့သူ့ကိုအနတ္တဖြစ်ကြောင်းအလွန်ရှိလျက်တဲ့ဒုလသစ္စကသုတ်တံမဟာသစ္စကသုတ်တံခေါ်တဲ့သုတ်တံဒီနှစ်ခုဟောကြားပြတာဆက်ဆုံးမှပေးတော်လဲသူဒီစွတ်တန်းဝင်နေတဲ့ဆောင်းအာမရှိဘူးမရှိတာကသူ့မှာမျိုးစစ်ဝိဇ္ဇာမျိုးစစ်ခေါ်တဲ့မျိုးစစ်ဖြစ်တယ်လေဆန္ဒမျိုးစစ်ကတော့အောင်မြင်တဲ့အတွက်ဘုရားနဲ့နှံတွေ့ရတယ်ဝိဇ္ဇာမျိုးစစ်ဖြစ်တဲ့နေတဲ့အတွက်ဘုရားကခန္ဓာ၅ပါးဒီအနတ္တဖြစ်ပါတယ်ဆိုတာကိုသူကခံယူနိုင်တဲ့သွားအတုမှာမရှိဖြစ်အဲ့ဒါကအကြောင်းတစ်ခုနော်ဒါတော့သူရဲ့အနတ္တဆိုကြီးတာကအကြောင်းတစ်ခုအနတ္တဝါဒကိုခံယူနိုင်တဲ့မျိုးစစ်သွားအမရှိတာကအကြောင်းတစ်ခုအဲ့ဒီမျိုးစစ်မရှိတော့ဒီမျိုးနဲ့တက်ကလေးသိဝံသောဗာရှင်ချင်းအကျိုးဟာဥတည်ပြီးတော့ဘုရားရှင်ကဇူလသစ္စကတုတ်တံမဟာသစ္စကတုတ်တံခေါ်တဲ့တုတ်တံဒီနှစ်ခုရှိတရားဆိုတာဖြစ်အနတ္တဉာဏ်အမြင်ဆိုင်ရဲ့အတွက်ဟောပေးပါတယ်ဟောပေးလိုက်တဲ့အချိန်ခါမှာခန္ဓာ၅ပါးဒီအနတ္တဖြစ်တဲ့ဆိုတာကိုနှုတ်ကထုတ်ပြီးဝန်မခံခြင်းပဲလို့စိတ်ထဲကတော့တော်တော်သဘောကျတယ်အဲ့ဒီစိတ်ထဲကသဘောကျခြင်းဒီဘယ်လိုလုပ်တဲ့ပါရမီမျိုးစေ့ကောင်းတစ်ခုတော့ဖြစ်သွားတယ်နော်တော်တော်ဖြစ်တယ်တော်တော်ကြီးကမိမိယူထားတဲ့အယူအဆလေးတစ်ခုစွန့်လို့ဖို့ဆိုတာတော်တော်ဖြစ်တယ်တော်တော်ဖြစ်တယ်နော်ဘုရားတို့ကလက်တွေ့သာသနာပြုနေတဲ့ပုဂ္ဂိုလ်ဖြစ်ခြင်းကြောင့်ဒီပိုင်းကတော့တော်တော်နားလည်ပါတယ်နော်တော်တော်နားလည်နေဆိုတာကတခါတလေတရားဆွေးနွေးကြည့်တဲ့အထူးသဖြင့်ဘုန်းကြီးချင်းချင်းပေါ့ဘုန်းကြီးချင်းချင်းဆွေးနွေးကြည့်တာကရှင်းပါတော့နည်းနည်းတော်တော်ကြည့်ပြောတော့ကိုယ်ရန်ကြတော့တမျိုးပြောတော့မယ်ဟုတ်ဒါကြောင့်သာသနာပြုရတဲ့အလုပ်ဆိုတာတိတ်မလွယ်ဘူးဘုရားရှင်လည်းဒီထဲမှာသင်္ခါမရသူသူဘောကြတယ်နှုတ်ကထုတ်ပြီးဝန်ခံဖို့ကြတယ်သူကခက်ခဲနေတယ်ဘာဖြစ်လို့လဲသူကလက်ကျူမင်းသားကြီးရဲ့မင်းချင်ကသူကလုံနေတဲ့ပုဂ္ဂိုလ်သူ့ကိုသူပညာရှိဝန်ခံပြီးတော့သူကပြတ်စမ်းနေတဲ့ပုဂ္ဂိုလ်သူပုဂ္ဂိုလ်သူကခုလို့ သူကမှားပါတယ်လို့ပြိဿရှိမှဝန်ခံဖို့ဆိုတာဟာအဲ့မတန်ခက်တယ်ဒါကတိကျဖို့ကောင်းတယ်တော်ပါမယ်နော်ဒါကြောင့်ပွင့်နေတာဒီအကောင်းဆုံးပဲအကောင်းဆုံးပဲရိုးသားတာဒီအကောင်းဆုံးပဲအဲ့ဒီမှာသို့တော်နဲ့ခန္ဓာ၅ပါးဒီအနတ္တဖြစ်တယ်လို့သဘောကျသွားတယ်ဒီအချက်လေးကသူ့ကိုဘယ်လိုကျေစုပြုလဲဆိုပြီးတော့မြတ်စွာဘုရားပြိဋ္ဌာန်ဆန္ဒတော်မူပြီးတဲ့နောက်နှစ်ပေါင်း၄၀၀လောက်အကြာဒီဟိုကျွန်းမှာမဟာကန္တဗုဒ္ဓရခိတမထေရဆိုပြီးတော့ညာနာမထေရကြီးတစ်ပါးလာဖြစ်အဲ့ဒီပါရမီမျိုးစုလေးကကျေစုပြုပြီးဒီတော့သူရဲ့ပါရမီဖြစ်ရအချင်းခံကာလကိုကြည့်ရင်နှစ်သက်တမ်းအနည်းနဲ့ကြည့်ရင်တော့နှစ်ပေါင်း300ကျော်400ခန့်ပေါ့လူတို့ရဲ့သက်တမ်းအရပြောရင်တော့နှစ်ပေါင်း3ပေါင်းလောက်ရှိကောင်းရှိတယ်။အဲ့ဒါသာဝကပါရမီရိုးရိုးသာဝကပါရမီများအရမှာနှစ်ပေါင်း3ပေါင်းနဲ့လည်းပါရမီမျိုးစုဖြစ်နိုင်တယ်လို့ဒေဒီလိုဖျားကတော့ဒီပိဿကပရပိုက်တို့ရဲ့အထုံးကိုထောက်ပြီးတော့သူကဒီလိုဆုံးဖြတ်ထားတယ်နော်။ဒါကြောင့်ဒီဌာနမှာလည်းမိမိဘယ်ဘဝကနေဆက်ပြီးတော့ပါရမီမျိုးစုံထူထောင်ခဲ့ပါတယ်ဆိုတော့ပါရမီမျိုးစုံထူထောင်ခဲ့ရဘဝတော့အထီးကိုတော့အ ਨੇ ဆုံးပမာဏထားပြီးတော့အရှုခိုင်းပါတယ်နော်အဲခုနကယောဂီပဲဆိုကြပါစို့နာမည်အရှုခိုင်းလိုက်တဲ့အချိန်ကကြတော့ဒုတိယအတိတ်မှလည်းသူကမျိုးမီးပဲနော်ယူဘမှာတော့သူကသူဆူတောင်းတဲ့အတိတ်ရောက်ကြလာဖြစ်ပါတယ်နော်ရောက်ကြမှတကယ်ရောက်ကြပဲသူကဒီနေ့စစ်သားတောင်ဖြစ်သွားပြီနော်စစ်ထဲတောင်ဝင်နေပြီတဲ့ခုမှတော့သူကစစ်ထဲကထွက်လာတာအဲ့ဒီခုဒုညအတိတ်ကိုထမ်းကြည့်လိုက်တယ်သူကအမျိုးသမီးဘွားအဲ့ဒီအမျိုးသမီးဘွားမှာသူကဘာလုပ်တယ်လဲလို့မေးတော့အယောသူကနေအခြေခံပြီးတော့အဖြူကတိုင်းကိုသူကကုထားခဲ့ဘူးတယ်အဖြူကတိုင်းရဲ့တမာတိထူထောင်ပြီးတော့ရုပ်တိနန္ဒီကိုဆင်းရဲကြသိသိထားခဲ့ဘူးတယ်ပြီးတော့အယောသူကမထမ်းကိုရှုတတ်ခြင်းအယောသူကအခြေခံပြီးတော့အဖြူကတိုင်းကိုရှုတတ်ခြင်းဆိုတာကတော့ဒါပမထလုပ်ငန်းပေါ့အဲ့ဒီတမာတိဘိန်းကတော့မျိုးစိအနေနဲ့ပြောရင်တော့သရဏမျိုးစိလို့ခေါ်ပါတယ်နော်ယုတ်ကလငံကလတေကိုမြင်တဲ့ယုတ်ကလငံကလကတခွဲနေတဲ့ပရမတ်နေမြေကိုဆိုက်ခဲ့တယ်ယုတ်နံကိုပရမတ်မြင်အောင်ရှုလို့ရလာတယ်အဲဒီအပိုင်းကတော့ဝိဇ္ဇာမျိုးစိကောင်းလို့ခေါ်ပါတယ်ဒါပေမဲ့ဇောဇောဇပြိဿသမုပ္ပါကိုရှုနိုင်တဲ့ဇောအတုကမရှိခဲ့ဘူးအဲဒီယုတ်တိဉာဏ်ဒီလက်ကိုတော့သူကယုတ်ကလငံကလခေးတွေကိုတက်ခွဲနေတယ်နန္ဒရီကဝီတိလုံခေါ်တဲ့စိတ်တဏှာမှာလမ်းကြောင်းအတန်ဖြစ်ပေါ်သွားတဲ့စိတ်အစဉ်လေးတွေကိုစနစ်တကျရှုတတ်တယ်။စိတ်ကြခဏတိုင်းမှာရှိနေတဲ့စိတ်စဉ်လေးတွေကိုစနစ်တကျခွဲခြားဆွေးနွေးပြီးရှုလို့ရတယ်။အဲဒီမှာသူကဒီဒုတိယအတိတ်ကနေပြီးတော့ပြုစုပြောင်းထားတဲ့ဒီကံကပထမအတိတ်မှာလာပြီးတော့အကျိုးပေးနေတယ်။ဘယ်အကံကအကျိုးပေးနေလို့မေးတော့အဲဒီယုံနံကိုရှုတဲ့ကံကအကျိုးပေးသလားအယုံစုကိုရှုနေတဲ့ကံကအကျိုးပေးသလားကံတိုင်းကိုရှုနေတဲ့ကံကအကျိုးပေးသလားလို့တစ်ခုစီတစ်ခုစီလှည့်ပြီးအတိုက်ဆိုင်ပြီးအကြည့်ခိုင်းရတယ်။ရုပ်အယုံစုံရှိတဲ့အပိုင်းမှာဥပဒေဇန်ဆိုင်အောင်ရှိရင်ဒီဇန်လေးကလူ့ဘဝကိုအကျိုးဖြစ်ထွန်းစေနိုင်တဲ့အစွမ်းအားမရှိဘူး။ဇမတ်ပြုကိုယ်တိုင်ဖြစ်စေနိုင်တယ်။မဖြစ်ဘူးဆိုရင်ဒီဇန်လေးကအဟောတိကံဖြစ်သွားတာပဲ။ကံတိုင်းမှာလည်းဇန်ပေါက်ပြီဆိုလို့ရှိရင်တော့ဒီပရမေဇန်ဒုတိယဇန်တတိယဇန်သုတ္တဇန်အထိအကျိုးများရှိတယ်မယ်ဆိုရင်ပေါ့နော်။အဲ့ဒီဇန်လေးအထိပေါက်ခဲ့ရင်ဒီဇန်လေးကဇမတ်ပြုကိုယ်တိုင်ဖြစ်စေနိုင်တဲ့အစွမ်းအားရှိတယ်။လူကြီးကိုဖြစ်စေနေတဲ့ဆိုအားမရှိဘူး။သို့တော့အဲ့ဒီအယောကိုရှုနေတဲ့ပြိဉ္စံလို့ခေါ်တဲ့နော်။ဒါမဆိုင်ပြီးအတွင်းမှာဖြစ်ပေါ်နေတဲ့ပေါ်နေတဲ့ကုသကံကြီးရှိတယ်။အဲ့ဒီကံကြီးကတော့လူကြီးကိုအကျိုးပေးနေတဲ့ဆိုအားရှိတယ်။အဖြူမှလည်းဒီတိုင်းပဲဒါမဆိုင်ပြီးအတွင်းဖြစ်ပေါ်နေတဲ့ဘာဝနာကံကြီးရှိတယ်။အဲ့ဒီကံကြီးကလူကြီးကိုအကျိုးပေးနေတဲ့ဆိုအားရှိတယ်။အလားတူပဲဒီယုတ်တိဉာဏ်ကိုသိသိနေတဲ့နာမရူပပြိဋ္ဌာန်ဉာဏ်ပေါ့သူလည်းကံတစ်ခုပဲ။တခြားတခြားကံဒီကနေအကျိုးပေးဖို့ရအခါခွင့်မသိရင်ဒီကံဒီအကျိုးပေးတတ်တယ်ဆိုတော့မြတ်စွာဘုရားကိုရောတိုင်းနိဗ္ဗာန်ဘက်ကတန်ရောက်သွားပြီးတော့စိရနာသုတ်တံမှာအတိအကျဟောထားတယ်နော်။နောစီဝိဘဝေစိတ္တိဒီနောစီဘကံပေးဒီအထာဖြစ်အနုသိတိအာရမဏမေတ္တံဟောဒီဝိညာဏတ္တဒိဋ္ဌိယဟော။နောစီစိတ္တိဒီယုတ်နေနေကိုသိသိနေတဲ့အပိုင်းမှာဒီယုတ်ဒီသူတော်ကောင်းကနိဗ္ဗာန်ကိုတားဆိုပြီးတော့သူကဥတည်ခြင်းနဲ့လုံငန်းခွင့်ဝင်နေပြီမှန်းလေ။မန္တဝစီဒုက္ခတစ်ခုဘဝတစ်ခုကိုဤဝေတောင်းတထားတဲ့စိတ်ထားတော့မရှိဘူးတွတ်တော့ရှင်းတော့မှတော့အနည်းဆုံးသောတာပန်တော့ဖြစ်တော့အပင်ပိမလွတ်ရည်ရဲ့ဆိုတဲ့မျောလိကျေးတော့ထားခြင်းချမ်းပါသောတာပန်ဖြစ်တဲ့လာယကတိမြဲတယ်။ဘာယသူပိတော့ငါကျင်းနေအေကံရောက်ရည်ဆိုတဲ့မျောလိကျေးတော့ရှိကောင်းရှိလိမ့်။ဘဝတစ်ခုကိုဤဝေတောင်းတပြီးတော့မှဒီယုတ်ဒီနန္ဒီကိုရှုနေတာတော့မဟုတ်ဘူးနော်။ဒါပေမဲ့လို့အဲ့ဒီလိုဘဝတစ်ခုကိုညီဝင်တောင်းတကြမရှိဘဲနဲ့ဒီကံကိုပြုစုပြုထောင်ခဲ့ရင်တော့အဲ့ဒီကံမျိုးကိုတော့ဝဋ္ဌနိတိတကံလို့မခေါ်နိုင်ဘူး။ကံနဲ့ထည့်ရကံပဲ ကံကုသမဂုံတိနှိမ့်ချွာရှိတဲ့ကံနဲ့ဒါကြောင့်သူကနောစီစိတ်တည်ပြီဘဝတစ်ခုကိုရည်ရွယ်တောင်းတာပြီးပြုစုပြုထောင်တဲ့ကံနဲ့မဟုတ်ဘူးနောစီပကပိတိလူဖြစ်ပါစေလူဖြစ်ရပါလို့ဤမဖြစ်ရပါလို့ဤဓမ္မဖြစ်ရပါလို့ဤစသည်ဖြင့်ဒီလိုကြံစီစိတ်ကုမှုလဲမရှိဘူးကြံစီစိတ်ကုမှုမရှိဘူးအဝိဇ္ဇာတဏဥပါဒံခြံထားတာမရှိဘူးလို့ဆိုလိုပါတယ်နော်မချမ်းရမိမဲ့လို့ အထာရှင်အနုဒိဋ္ဌိအာရမဏအမေတ္တဟောတိဝိညာဏတ္တိတ္တိယအနုဒိယတ္တဖြစ်နေတယ်။ယောက်ျားဖြစ်ခြင်းနဲ့တချိန်မှာယောက်ျားဖြစ်ခြင်းနဲ့အကြောင်းလေးတက်ခြင်းလဲယောက်ျားဖြစ်ခြင်းနဲ့စိတ်ထားလေးပေါ်လာနေတဲ့သဘော။အမျိုးသမီးဖြစ်ခြင်းနဲ့ခန္ဓာလေးတချိန်မှာပေါ်လာနေတဲ့သဘောဒီသဘောလေးကတော့သိဝတ်နေတယ်။အရိယာမဏိယနဲ့မပယ်ရှားရသေးတဲ့အတွက်သိဝတ်နေတယ်။အမျိုးသမီးဘဝဘုဒ္ဓတ တရှိနေရင်လေဥပဒေပဲအနေအဖြင့်သင်္ချာမဖြစ်ပေမဲ့လို့အလုံးရတဲ့အနေနဲ့ဒိဝနေတဲ့အဝိဇ္ဇာနာဥပဒဏ်တွေကိုလည်းဒီနေ့တော့အဖြစ်နဲ့သတ်မှတ်ပြီးတော့ကြောင်းကျဆက်တရားပါတယ်အဲ့ဒီအပိုင်းကိုဖျားကအဲ့ဒီမှာဟောတာအလားတူပဲသင်္ခါရခံနေခொနကယုံနံကိုသိသိနေတဲ့ကံပဲအဲ့ဒီကံလေးတခြားကံကအကျိုးမပေါ်ရင်အခါခွဲမသိရင်သူကလည်းဘဝတစ်ခုကိုသိသိနေတဲ့ဆောင်းအားရှိဒါပေမဲ့ဒီကံပြုခြင်းအခါတုန်းကတော့ဘဝတစ်ခုကိုညီဝင်တောင်းတပြီးပြည့်စုံပြောထောင်တာတော့မဟုတ်ဘူးမဟုတ်ပေမဲ့လို့အချမ်းအချမ်းကံကြီးကအကျိုးမပေါ်ရင်အခါခွဲမသိခဲ့ရင်တော့သူကဝင်ပြီးတော့အကျိုးပေးတတ်တယ်လို့ဒီလိုခင်ဗျားဟောထားတယ်နော်အဲ့ဒီဟောထားတဲ့ဒုတိယဝိကအတိုင်းပဲနော်ဒုတိယအတိတ်ကဒီဘာဝနာကံကပထမအတိတ်မှာအမျိုးသမီးလာဖြစ်ပါတယ်နော်အဲဒီတော့တရားကဘယ်နေရာမှာထိုင်ခဲ့တယ်လို့သူ့ကိုသတိချာချာပြန်ပြီးအဆက်ခဲ့တယ်တော့ဘယ်နေရာရလို့အတိတ်ကြတော့မသိနိုင်ဘူးဒါပေမဲ့လို့ဇေဒီယွန်လေးတစ်စုရဲ့ဂူရင်းတစ်ခုအတွက်မှာတော့သူအမျိုးသမီးဘဝနဲ့တရားဘာဝနာကိုခတ်ကြကြလေပေါင်းများအထုတ်ခဲ့ဘူးတယ်လို့ဒီလိုတတ်မှတ်ချက်တော့ရှိနော်ကဲအဲ့ဒီပုံစံအတိုင်းပေါ့အဲ့ဒီအတိတ်ကပြုစုပြုထောင်ထားတဲ့ဘာဝနာကံပေါ့နော်ပြီးတော့အလုံးလျက်ဓာတ်အနေနဲ့ကြည့်အမျိုးသမီးလိုအတိမှန်နေတဲ့သဘောလေးကအလုံးလျက်ဓာတ်ကလေးကဝိညာဉ်အမျိုးသမီးဘဝကိုတွေ့တဲ့တက်မဲ့တဲ့အလုံးလျက်ဓာတ်ကလေးကတဏှာအမျိုးသမီးဘဝကိုစိတ်ကကျွမ်းနေတဲ့အလုံးလျက်ဓာတ်ကဥပါဒာဟိုအလုံးလျက်ဓာတ်ဒိဝဆင်အခါကဥပါဒိစေအနေနဲ့ဖြစ်တာမဟုတ်ဘူးနော်နောက်တစ်ချိန်ကျတော့ဒီအလုံးလျက်ဓာတ်ကလေးဒီပဲအကြောင်းအနေနဲ့ရှိသွားတာသင်္ခါရကတော့ခொနကယုံနံနေကိုသိသိနေတဲ့ဘာဝနာကံပဲအဲ့ဒီမှာကံဒီ၃လေးခုမြင်တဲ့အခါမှာခုလိုပေါ့အယောကိုရှုနေတဲ့ဘာဝနာကံလည်းရှိတယ်အဖြူကိုရှုနေတဲ့ဘာဝနာကံလည်းရှိတယ်ယုံနံကိုသိသိနေတဲ့ဘာဝနာကံလည်းရှိတယ်ဘာဝနာကံဘယ်နှခုဖြစ်သွားလဲ၃ခုပရိစ္ဆေသမုပ္ပါဒိနဲ့ပြောတာသူကပုံညာမိသင်္ခါရအခြေအနေမှာဝင်ပါတယ်နာမည်ကလည်းပုံညာမိသင်္ခါရပဲအမျိုးအစားကြတော့သူလေးလားမတူဘူးအဲ့ဒီမှာအယုံရှိတဲ့ကံကအကျိုးပေးမပေးဆိုတာဘယ်လိုလုပ်သိမလဲခொနကအယုံကိုဘာမြတ်အထုံနေတဲ့ကုသိုလ်စိတ်စေတနာတွေကိုရောမရှိစိတ်အစဉ်တွေကိုတစ်ဖန်ပြန်သိကြည့်ရတာနော်သိကြည့်လိုက်တဲ့အချိန်ကမှမနောရဝဇ္ဇံဇောခွန်တဲ့ကျင်အနေနဲ့ဖြစ်နေတဲ့ကာမဇောတွေကိုဥစားပြီးသိကြည့်ရတယ်ဒီဘက်ကဇံဇောတွေကတော့လူမြင့်လူလောကကိုအကျိုးပေးနေတဲ့ဆောင်းအားမရှိလို့ဒီလိုကတော့ခဲထားတယ်နော်အဲ့ဒီဘာဝနာကံလေးတွေကိုလင်းပြီးကျင့်လိုက်တဲ့အခါသူတို့ရဲ့စွန့်အင်ကမ္မတ္တိကိုတစ်ဖန်ပြန်ကြည့်ရတယ်။အဲ့ဒီစွန့်အင်ကမ္မတ္တိလေးနဲ့ဒီဘက်ကပရိသဏိတရားယေကြည်မှရှိတဲ့ယုတ်တိနဲ့ကြောင်းကျိုးဆက်ကိုရှိမရှိဟိုဘက်ရှိတဲ့ဒီဘက်ကြည့်လိုက်ပြန်ကြည့်လိုက်တော့ကြောင်းကျိုးဆက်နေတဲ့သဘောမရှိပါဘူး။တခါအဖြူကတိုင်းဘာဝနာကံစည်းကြနေတဲ့ကာမဝဆက်ကံတွေရှိကြတယ်။အဲ့ဒီကံတွေနဲ့လည်းကမ္မတ္တိရှာပြီးတော့ဒီဘက်ကတစ်ဖန်ပြန်ပြီးကြောင်းကျိုးဆက်နေကြည့်လိုက်တော့လည်းအကြောင်းကျိုးဆက်နေတဲ့သဘောမတွေ့ရဘူး။ယုံနာသိသိတဲ့ဘာဝနာကံနဲ့ကြရစိလိုက်တာနဲ့ဒီပဲနဲ့တဲ့ဒီကံကဒီဘက်မှာယုတ်တယ်များနဲ့တဘောဘောဖြစ်နေတာကိုသွားတွေ့ရတယ်။အဲဒီခံကြတော့မှဩဒီဘာဝနာကံကယုံနာကိုသိသိတဲ့ဘာဝနာကံဒီသင်္ခါရတွေဒီဘက်မှာလာအကျိုးပေးနေပြီဆိုတော့ယောဂီကအတူတူတိုင်းသိနေတာနော်။အဲဒီခံကြတော့မှအဝိဇ္ဇာကအဝိဇ္ဇာဖြစ်ခြင်းကြောင့်ယောဂီကြီးအဝိဇ္ဇာကအကြောင်းတရားရူပခန္ဓာကအကျိုးတရားဆက်ဖြစ်ခြင်းအကျိုးသိသိရပါတယ်နော်။အဲ့ဒီလိုသိသိနေတဲ့လုံငန်းခွင်းကိုတော့ဘာခေါ်လဲပြီးပြာပရိကအညာကံကံရဲ့အကျိုးကိုဒီစိတ်တွေကနားလည်ရမယ်ဆိုတာဒီပန်းပြောကံကံရဲ့အကျိုးကိုကိုယ်တိုင်မျက်မှောက်ထွန်းဖောက်ကြည့်ရမယ်ဆရာသမားအပြောနဲ့ထိုင်ပြီးလွမ်းနေရမယ်အပန်းကျတော့မဟုတ်ဘူးဆရာပြောတာကပါဇာဟနားထောင်ပြီးတော့အမလီသိပ်မှန်တာသိပ်မှန်တာအဲ့ဒီမှန်ကြီးကတော့ ကိုယ်တိုင်မိတဲ့မှန်ကြီးဟုတ်တယ်မဟုတ်ဘူးနော်ဒီမှာကိုယ်တိုင်မျက်မှောက်ထွန်းဖို့ပြီးမှဘုရားရှင်ကနိဗ္ဗာန်ရမယ်သို့ဖို့သံဃာကြီးမှကြော်လွတ်လွမြောက်နိုင်မယ်လို့အတိအကျဟောနေဟောနေတဲ့အတွက်ကြောင့်မိမိတို့ကသံဃာကြီးမှတကယ်တမ်းကြော်လွတ်လွမြောက်နိုင်မယ်ဆိုလို့ကြော်လွတ်လွမြောက်ခြင်းနဲ့ဆိုရင်တော့ကိုယ်တိုင်မျက်မှောက်ပြီးအောင်ရှိအောင်မလားမရှိအောင်လားရှိရတော့မယ်အဲ့ဒီအပိုင်းမှာခုဆရာအနန္ဒကိုရောမြတ်အကြောင်းနဲ့လေးပြန်စိတ်နော်ဆရာအနန္ဒကိုရောမြတ်ကဒီကျောင်းကျုပ်ရဲ့ပရိစ္ဆာသမုပ္ပါဒ်သဘောတရားတွေသူ့ရဲ့ဉာဏ်ထဲမှာဒီလောက်တော့ဘာကြောင့်ပေါ်လင်းထင်ရှားနေရပါတယ်ဆိုတဲ့အပိုင်းလေးကြတော့အကြောင်းလေးချက်ပြထားတယ်နံပါတ်၄ဥပ္ပဘနိဗ္ဗာန်ရှင်းဥပ္ပနိဗ္ဗာန်ကောင်းမှုကုသိုလ်တွေအင်းအားသိကောင်းတယ်ကမ္ဘာတည်းနဲ့ချီပြီးဘုရမတို့ကမြတ်စွာဘုရားသာသနာတော်ကနေပြီးတော့ဂေါရမမြတ်စွာဘုရားသာသနာတော်အထိကမ္ဘာတည်းနဲ့ချီပြီးပါရမီဖြစ်လာတဲ့ပါရမီဒူးတွေရှိတယ်နော်အဲ့ဒါတော့ဒီကိုယ်နဲ့ပကုန်းချင်းရှင်လိုက်လို့ဖြစ်ပါမလားမဖြစ်ဘူးနော်နော်ပကုန်းချင်းကတော့ရှင်နေမှာရှင်မှာဟုတ်တယ်မလားကဲကမ္ဘာတည်းနဲ့ပါရမီဖြစ်လာတဲ့အတွက်ဘာလို့ညီမပြီးပါရမီဖြစ်လာခဲ့လဲဒီတဲ့ငါးတန်ရရှိအတွက်ဥတည်ခြင်းနဲ့ပါရမီဖြစ်ထားတာနော်ဆန္ဒအိတ်လိုက်တဲ့ကဘာတင်းကိုဖြတ်ပြန်လာခဲ့တဲ့ပုဂ္ဂိုလ်မျိုးဟုတ်လားမဟုတ်ဘူးမဟုတ်ဘူးဒါကတော့နည်းနည်းတတိထားနောက်တစ်ခုကတော့ဣဋ္ဌဝါဒသာနာတို့မှစိတ်ကံကောင်းကြီးတွေကရှိတယ်နိဗ္ဗာန်တို့နိဗ္ဗာန်ဆိုတဲ့ထိုမှာပဲကံတို့ကိုးကျင်ရင်ဒီစိတ်ကံကြီးတွေကိုအမိပြုပြီးကူရအဲ့ဒီစိတ်ကံကောင်းဆိုတာကဘာလဲဆိုဂရုလို့ခေါ်တယ်နော်ဣန္ဒိယအတုံးတော့ဂရုလို့အတုံးနဲ့တူတယ်နော်သမဂုပါဠိစာပေမှာတော့ဂရုဆိုပြီးတောင်းထားတယ်ဂရုနာနော်အလောအလေးဂရုကြောက်တိတန်တို့အလေးဂရုပြုလိုက်တဲ့ဆရာသမားကောင်းကြီးရှိတယ်။တာဏတော်မှာတကယ်စိတ်ကံကောင်းကြီးအကောင်းဆုံးစိတ်ကံဆိုရင်တော့ဆရာရှင်ပေါ့။ဒုတိယအကောင်းဆုံးစိတ်ကံကတော့အရှင်သာရိပုတ္တရာအရှင်မဘုဂလံအရှင်မကတ္တပအစရှိတဲ့မထေရကျော်ကြီးပဲနော်။အဲ့ဒီလိုသာသနာတော်ရဲ့ချိန်ကန်းဂုံကြီးတွေကိုချင့်တပ်ပြီးတော့သူကအမြဲစီးတင်းပင်နေထိုင်တဲ့ပုဂ္ဂိုလ်ဖြစ်တယ်။ဟုတ်ဒါကအကျဉ်းတစ်ခု။နောက်အကျဉ်းတစ်ခုကတော့ဘုသူတ္တ။အရှင်အနန္ဒကိုရမြတ်ပြီးအကျဉ်းမြင့်ဘုသူတ္တအတိတ်များ။အကျဉ်းမြင့်ဘုသူတ္တများတဲ့အထက်မှာသူကဣတိရရတဲ့ပုဂ္ဂိုလ်။အကျဉ်းအမြင့်။ဒါလည်းစကားနှလုံးရှိတယ်နော်။အကျဉ်းကိုတော့ပါဠိသုံးကတော့အာဂမသုတ္တလို့သုံးတယ်။အမြင်ကြတော့အဓိကမသုတ္တလို့ဒီလိုသုံးတယ်။အာဂမသုတ္တဆိုတာကဘုရားဟောဒေသနာတော်တွေကိုအာဂုံဆောင်ထားနိုင်တဲ့ဘုသုတ္တသူ့မှာရှိတယ်။အဓိကမသုတ္တဆိုတာကတော့အဲ့ဒီတရားတွေကိုအာဂုံဆောင်ပြီးတဲ့အခါဘာမှမသိတဲ့ဆောင်ခြင်းမျိုးမဟုတ်ဘူး။အဲ့ဒီတရားတွေရဲ့ဆွေလွင်